Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်ဗိုလ်ဓုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဝါရှင်တန် DC မြို့တော်ကနေတရိပ်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ Facebook Website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတရိပ်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြမ
မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ရေဒစကန်ဌာနချုပ်တိုက်ခိုက်မှုမှာအမေရိကန်နဲ့ဗြိတိန်တို့ပါဝင်ပတ်သက်နေတယ်လို့ရုရှားဘက်ကဆွဆွဲလိုက်ပါတယ်ဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့အမေရိကန်စစ်သားကိုမြောက်ကိုရီးယားကနေနှင်ထုတ်ပြီးအမေရိကကိုရောက်လာပါပြီတရုတ်မြန်မာနယ်စပ်အနီးမှာကန့်သက်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
โอเคပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီထိန်ချုပ်မှုညော့လာနေတယ်လို့ထုတ်ပြန်တဲ့အစိုးရကံစားရဲ့ပြောခွင့်ရက
ဟုတ်တယ်မလို့ပါဘာ။အဲ့ဒီမှာဖြစ်နေတာကဆောင်းချောင်းပြီးတော့ဒီလိုချိုးဖြစ်တဲ့ခံနေတယ်ဘယ်လိုအားနည်းလို့ပါလဲ။ဒါတော့ခါနေတယ်ဒီလိုအရောအတိုက်ခံစဉ်းစားချက်တွေဒီကိုတိုင်းအရှိတောင်ပိုင်း
မြန်မာမှာလယ်မြေလုံခြုံမှုမရှိတော့အချိန်လာမဲ့ပွင့်လင်းရသည့်မြန်မာခီးတွားလုပ်ငန်းအလားလာကရောဘယ်လိုရှိနေပါလဲ။နောက်အမေရိကန်မှာတော့ Republican သမ္မတလောင်းတွေ Reagan စာကြည့်တိုင်းမှာဒီနေ့စကားဆက်ထုတ်ဖို့ရှိနေပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ဓုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံတာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ကျမ်းမာရေးကဏ္ဍနဲ့အားကစားကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျ။
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသကပင်လယ်နဲ့ရေဒက်စကန်ဌာနချုပ်ရှိရာနေရာကိုပြီးခဲ့တဲ့သတင်းပတ်ထဲယူကရိန်းရဲ့တိုက်ခိုက်ခဲ့မှုမှာအမေရိကန်နဲ့ဗြိတိန်တို့ကကူညီခဲ့တယ်လို့ရုရှားဘက်ကဆွဆွဲခဲ့ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမေရီယာဇာဟာရိုဗာကတော့အဆိုပါတိုက်ခိုက်မှုဟာနေတိုးရဲ့ဂျူရုနဲ့ကင်းထောက်လေရင်တွေလိုအနောက်နိုင်ငံတွေရဲ့ထောက်လန်းရေးနည်းလမ်းတွေကိုအသုံးပြုတိုက်ခိုက်တဲ့ကြိုတင်စီစဉ်တဲ့တိုက်ခိုက်မှုလို့ပြောပါတယ်။မီဇိုင်းတုံးနဲ့ပြစ်ခတ်ရမှာအမေရိကန်နဲ့ဗြိတိန်ထောက်လန်းရေးတို့ကအကူအညီပေးခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းကိုအမေရိကန်နဲ့တခြားအနောက်နိုင်ငံတွေကစစ်လက်နက်ပစ္စည်းတွေနဲ့လေ့ကျင့်ရေးထောက်ပံ့တွေပေးထားပြီးမြဲတိုက်ခိုက်မှုတွေမှာတော့တိုက်ရိုက်ပါဝင်ခဲ့တာမျိုးမရှိဘူးလို့အမေရိကန်အရာရှိတွေကညင်းဆိုထားပါတယ်။မေလာတုံးကရုရှားကိုဒရုန်းနဲ့တိုက်ခိုက်မှုမှာအမေရိကန်ပါဝင်ခဲ့တယ်လို့ရုရှားကဆွဆွဲခဲ့ရမှာလဲအင်ဖြူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကဒီဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့တုံ့ပြန်ခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပိုင်းရုပ်မြင်သံကြားမှာတော့ရုရှားပင်လယ်နက်ရေတပ်ကတက်မှုရေတပ်ဗိုလ်ချုပ်ကြီးဗီတာဆိုကိုလော့ဖ်ကသူ့ရဲ့ရေတပ်ကလုပ်ငန်းဆောင်တာတွေကိုအောင်မြင်ဆွမ်းဆောင်နိုင်တယ်လို့ပြောဆိုထားတဲ့ရုပ်သံဖိုင်ကိုဒီနေ့ပဲထုတ်လင်းပြသခဲ့ပါတယ်။ခရိုင်းမြားရေတပ်ဌာနချုပ်ကိုမစ်ဆိုင်းတို့နဲ့တိုက်ခတ်ရမှာအဲ့ဒီရုရှားရေတပ်ဗိုလ်ချုပ်ကြီးသေဆုံးခဲ့တယ်လို့ယူကရိန်းဘက်ကအခိုင်အမာပြောပြီးနောက်ရုရှားရုပ်သံမှာဒုတိယမြောက်နေ့အဖြစ်ထပ်မံထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်။
အစားပိုင်းကျမှာတော့ပဋိပက္ခပြင်းထန်နေတဲ့နာဂါနိုကာရာဘတ်ဒေသကိုနိုင်ငံတကာစောင့်ကြည့်ခွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။ပဋိပက္ခတွေပြင်းထန်နေတဲ့အစားပိုင်းကျနိုင်ငံအတွင်းကအာမေးနီးယားခွဲထွက်ရေးအုပ်စုတွေထိန်းချုပ်ထားတဲ့ဒီဒေသကိုနိုင်ငံတကာလေ့လာစောင့်ကြည့်သူတွေဝင်ခွင့်ပေးဖို့အမေရိကန်နဲ့ဂျာမနီအစိုးရတွေကဒီနေ့တောင်းဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲအဲ့ဒီဒေသကိုပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးမှာသူတို့တပ်ဖွဲ့ဝင်192ဦးကြဆုံးခဲ့ရတယ်လို့အစားပိုင်းကျအစိုးရကဒီနေ့ပဲထုတ်ပြောတာပါပဲ။နဂါနိုကာရာဘတ်ဒေသကပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပေးဖို့အဇာဘိုင်ဂျန်သမ္မတအီလ်ဟမ်အလီယက်ဖ်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးတောင်းဆိုခဲ့ပါသေးတယ်။ဂျာမနီနိုင်ငံရဲ့ဝန်ကြီးအနာလီနာဘဲဘော့ကလည်းနဂါနိုကာရာဘတ်ဒေသကိုနိုင်ငံတကာလေ့လာစောင့်ကြည့်သူတွေဝင်ခွင့်ပေးခြင်းအပြင်အဇာဘိုင်ဂျန်ဆိုရဟာအဲ့ဒီဒေသကပြည်သူတွေရဲ့ဘေးကင်းလွန်ကြုံရေးနဲ့တာယာဝါပြောရေးတို့အတွက်အလေးနဲ့ထားရဆိုတာပြသရရောက်မယ်လို့လည်းပြောခဲ့ပါသေးတယ်ခင်ဗျာ
Republican Party တွင်မှသမ္မတလောင်းရှင်ပြိုင်နေတဲ့ကိုယ်စားလှယ်လောင်း9ယောက်ကဒီနေ့မှပဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်သမ္မတဟောင်း Ronald Reagan အထိမ်းအမှတ်စာကြည့်တိုင်းမှာဒုတိယအကြိမ်စကားဆစ်ထိုးပွဲကိုကျင်းပကြပါလိမ့်မယ်ပါတီတွင်သမ္မတလောင်းဖြစ်လူမှုစစ်တမ်းတွေမှာရှေ့ဆုံးကပြီးနေတဲ့သမ္မတဟောင်း Donald Trump ကတော့ဒီစကားဆစ်ထိုးပွဲမှာပါမှာမဟုတ်ပါဘူးဒုသမရာဟောင်းမိုက်ဖန့်စ်တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနီကီဟဲလီဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်နဲ့တောင်ဒါဂိုတာအုပ်ချုပ်ရေးမှူးဒော့ဘာဂန်တောင်ကာရိုလိုင်းနားအထက်လွှတ်တော်အမတ် Tim Scott နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့အပြင်စွန်ဦးစီးပွားရေးလုပ်ငန်းရှင် Vivid Ramaswamy တို့ကဒီစကားစစ်ထိုးဝဲမှာပါဝင်မှာပါပြီးခဲ့တဲ့စကားစစ်ထိုးဝဲမှာပါခဲ့တဲ့ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးအေဆာဟာချစ်ဆန်ကတော့နိုင်ငံလုံးဆိုင်ရာ Republican Party RNC Committee ရဲ့စီမံစီကံတတ်မှတ်ချက်နဲ့အညီလူမှုစတမ်းမှာထောက်ခံမဲ့မရခဲ့တဲ့အတွက်ကြောင့်စကားစစ်တိုးပွဲမှာပါဝင်နိုင်ခြင်းမရှိပါဘူး။2024 November ရွေးကောက်ပွဲမတိုင်ခင်ဇူလိုင်လပါတီညီလာခံမှာ Republican ကိုစားပြုသမ္မတကိုရွေးချယ်သွားမှာဖြစ်ပါရဲ့ရှင်
။အီရတ်နိုင်ငံမှာတော့မင်္ဂလာဆောင်ပွဲမိလောင်မှုထက်ပြင်ပြီးလူရကျော်သေဆုံးခဲ့ရပါတယ်။အီရတ်မြောက်ပိုင်းလင်နက်ဗက်စ်ပြည်နယ်မှာခရစ်စတန်ဘာသာရကျင်းပတဲ့မင်္ဂလာပွဲခမ်းမမှာမိလောင်ခဲ့တာကြောင့်အနည်းဆုံးလူ100လောက်သေဆုံးပြီး150လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ဒီပြည်နယ်ကမိုဆူးမြို့နီခရစ်ယာန်အများစုနေထိုင်ရာဟမ်တန်နီယာဒေသမှာမနေ့အင်္ဂါနေ့ကမိလောင်မှုဖြစ်ခဲ့တာပါ။ရုပ်သံမှတ်တမ်းတွေမှာတွေ့ရတဲ့မိလောင်တဲ့မြင်ကွင်းမှာတော့မင်္ဂလာခမ်းမဆောင်တဲ့မိတောက်မိရှန်တွေမြင်တွေ့ခဲ့ရပါတယ်။မိလောင်မှုအပြီးမှာလောင်ကျွမ်းထားတဲ့တထုနဲ့အပျက်စီးတွေကိုလည်းမြင်တွေ့ခဲ့ကြရပါတယ်။ဒီမိလောင်မှုတွင်အသက်မသေးချင်ရသူတွေကိုတော့လိုအပ်တဲ့ဆေးဝါးကုသမှုတွေခံယူဖို့ဆေးရုံတွေစီပို့ဆောင်ခဲ့ကြပါတယ်။မိလောင်တဲ့အကြောင်းရင်းကိုတရားဝင်ထုတ်ပြန်ခြင်းမရှိသေးပေမဲ့ကနူးစုံစမ်းစစ်ဆေးသိရှိရမှုတွေအရမိရှိမှုပန်းတွေကြောင့်မိလောင်မှုဖြစ်နိုင်တယ်လို့ယူဆထားကြောင်းကတ်ရုပ်သံသတင်းမီဒီယာဖြစ်တဲ့ Rudor ကဖော်ပြခဲ့ပါတယ်။မိလောင်ကျမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒါနီကညွှန်ကြားထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိင်လည်မှုနဲ့လူကုန်ကူးမှုတွေကိုတားဆီးနိုင်မှုတွေတရုတ်မြန်မာနယ်စပ်အနီးမှာကန့်သတ်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေကြပါပြီ။အောက်တိုဘာ၁ရက်နေ့ကနေဒီနှစ်ကုန်ထိထန်းချွန်မြို့အတွင်းကိုလူနဲ့မော်တော်ယာဉ်တွေဝင်ရောက်သွားလာမှုတွေကိုကန့်သတ်ဖို့ယူနန်ပြည်နယ်အာဏာပိုင်တွေကမနေ့တုန်းကပဲပြောခဲ့ကြောင်း South China Morning Post သတင်းကဖော်ပြခဲ့ပါတယ်။အဆိုပါဆုံးဟာမြန်မာနိုင်ငံမြောက်ပိုင်းဒေသမှာနယ်စပ်ဖြတ်ကျော်လူကုန်ကူးမှုနဲ့ online လိင်လည်မှုလုပ်ငန်းတွေဖြစ်ပွားနိုင်ရင်ကိုရွှတ်ချဖို့အတွက်လူနဲ့မော်တော်ယာဉ်တွေစီးဆင်းမှုကိုခြေရာခံစီမံခန့်ခွဲဖို့ရည်ရွယ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။တရုတ်တရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ပြည်ပကလိင်လည်လှည့်ပြားမှုတွေကိုတိုက်ဖြတ်နိုင်မဲ့နီလန်အစ်စ်တွေကိုရှာဖွေနေကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။တရုတ်အစိုးရကလည်းသူ့နိုင်ငံသားတွေကိုပြစ်မှတ်ထားပြီးနယ်စပ်ဖြတ်ကျော်ဖျားယောင်းသွေးဆောင်တဲ့ရာဇဝတ်ကိန်းတွေကိုနှိမ်နှင်းဖို့မြန်မာနိုင်ငံကိုတောင်းဆိုထားပါတယ်။ပြီးခဲ့တဲ့လကပဲမြန်မာနိုင်ငံအခြေစိုက်စိုက်ဘာရာဇဝတ်ကိန်းတွေကိုနှိမ်နှင်းဖို့ထိုင်းလာအိုတို့နဲ့ပူးပေါင်းလုပ်ဆောင်မယ်လို့တရုတ်နိုင်ငံကကတိပြုခဲ့ပါသေးတယ်။မနေ့ကထုတ်ပြန်လိုက်တဲ့သတိပေးချက်အရအဲ့ဒီဇုံတွင်းကိုဝင်ရောက်လိုတဲ့လူတွေနဲ့ယင်းတွေကသက်ဆိုင်ရာစာရွက်စာတမ်းတွေနဲ့တကွသူတို့သွားရောက်မဲ့အကြောင်းအရာတွေကိုဒေသဆိုင်ရာအာဏာပိုင်တွေထံမှမှတ်ပုံတင်ရမှာဖြစ်ပါတယ်။ပူပေါင်းကာကွယ်ရေးနေကြာစခန်းတွေကအရာရှိတွေကလည်းဇုံအတွင်းဝင်ရောက်လာတဲ့လူတဦးချင်းစီရဲ့ယင်းတွေနဲ့မှတ်ပုံတင်တွေကိုစစ်ဆေးဖို့တာဝန်ရှိတယ်လို့အဲ့ဒီမှာဖော်ပြထားပါတယ်ရှင်
။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားကြည့်ခဲ့ပါတယ်။ဘေးရနေကင်းရှင်းမှုနဲ့လုံခြုံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဦးနိုင်စီလူတုမွန်နီဝါကာဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ရိန်ဂျာဒုက္ခသည်စခန်းကိုဒီနေ့သွားရောက်ခဲ့တာပါဒုက္ခသည်စခန်းအတွင်းကအခြေအနေတွေကိုစောင့်ကြည့်တာဝန်ယူနေကြတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ WFP ကမ္ဘာစစ်နေခအဖွဲ့တို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်နဲ့နေရပြန်ပို့ရေးဆိုင်ရာကော်မရှင်နာမစ္စတာနူဝါရာမန်ကပြောပါသေးတယ်ဒီနေ့အစောပိုင်းကတော့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအခြေအနေကိစ္စကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေဟာမကြာသေးခင်ကာလအတွင်းမှာဆိုးဝါးလာနေခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဒုက္ခသည်တွေကိုကြည့်ရှုစောင့်ရှောက်ဖို့တာဝန်ယူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့အစည်းတွေကြားမှာလည်းအချင်းချင်းဆွေးနွေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ကုလသမဂ္ဂအဆင့်မြင့်တာဝန်ရှိသူတူအနေနဲ့ Cox's Bazaar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကလုံခြုံရေးအခြေအနေတွေကိုလာရောက်ကြည့်ရှုဆွေးနွေးမှုလုပ်တာဟာဒါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
မြောက်ကိုရီးယားကိုလွန်ခဲ့တဲ့နှစ်လကဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့ American စစ်သား Travis King ကိုမြောက်ကိုရီးယားကနေတရုတ်နိုင်ငံဘက်ကိုမောင်းထုတ်ခံလိုက်ရပြီးတဲ့နောက်အခု American အာဏာပိုင်တွေလက်ထဲကိုရောက်နေပြီလို့အမည်မဖော်လိုတဲ့ American အရာရှိတကူက Reuters သတင်းဌာနကိုပြောပါတယ်။သူပြန်လွတ်လာတဲ့အသေးစိတ်အချက်လက်တွေကိုတော့အဲ့ဒီအရာရှိကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။King ကိုနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်ခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာ KCNA ကဒီကနေ့အစောပိုင်းကဖော်ပြခဲ့တာပါဇူလိုင်လတုန်းကနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တာကိုစုံစမ်းစစ်ဆေးမှုရဲ့နောက်ဆုံးရလဒ်တွေကိုထုတ်ပြန်ခဲ့ရမှာ American စစ်တပ်အတွင်းလူမဆန်စွာပြုမှုဆက်ဆံမှုနဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ King စိတ်ထဲမှာခံစားချက်တွေရှိနေတာကိုတွေ့ရကြောင်းလည်းသတင်းမှာဖော်ပြထားပါတယ်အသက်23နှစ်အရွယ် American စစ်သား King ဟာပြီးခဲ့တဲ့ဇူလိုင်လထဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကုလသမဂ္ဂကကြီးကြပ်ထားတဲ့ကနေမျိုးကိုတွားရောက်လေပက်ကြတဲ့ခီးတွားအဖွဲတစ်ခုနဲ့လိုက်ပါသွားပြီးအခုလိုနေဆက်ဖြတ်ကျော်ဝင်ရောက်သွားခဲ့တာပါရှင
်ထိုင်ဝမ်ကျွန်းကလက်ရှိအာဏာရပါတီဟာတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ဖို့ကြိုးပမ်းနေတယ်လို့တရုတ်ကစွပ်စွဲလိုက်ပါတယ်ထိုင်ဝမ်ဒေသကဒေသအတွင်းထိုင်ဝမ်သမ္မတကဒေသရင်းကုန်သွယ်ရေးအုပ်စုတစ်ခုမှာအဖွဲ့ဝင်ဖြစ်ဖို့ဩစတြေးလျနိုင်ငံကိုစီရင်ပြောဆိုပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်ကအခုလိုပြောလိုက်တာပါမကြသေးခင်ကာလတွေအတွင်းတရုတ်တို့ကထိုင်ဝမ်ကျွန်းနီမှာစီးရေလစ်ချင်းခဲ့တာဟာခွဲထွက်ချင်နေတဲ့ထိုင်ဝမ်စစ်တပ်ကိုရင်ဆိုင်ဖို့ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ထိုင်ဝမ်ကျွန်းအရေးဆိုင်ရာယုံပြောခွင့်ရဆူအာဖန်လျန်ကပြောပါတယ်။ထိုင်ဝမ်ကျွန်းကိုရောက်ရှိနေတဲ့ဩစတြေးလျလွှတ်တော်မှ၄ဦးနဲ့အင်ကာနစ်ကတွေ့ဆုံစဉ်၁၇နိုင်ငံပါဝင်တဲ့ Pacific ရာဝန်ဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်အဖွဲ့မှထိုင်ဝမ်ကျွန်းမှာအဖွဲ့ဝင်ဖြစ်ပါဝင်ခွင့်ရလာအောင်စီးအောင်လှုံ့ဆော်ပေးဖို့ထိုင်ဝမ်သမ္မတဆိုင်ရင်ဝမ်ကပြောခဲ့တဲ့ပေါ်တရုတ်အစိုးရဘက်ကအခုလိုတုံ့ပြန်ခဲ့တာပါထိုင်ဝမ်ကျွန်းဒီတရုတ်တို့ရဲ့စီးရေးလက်ချင်းလှူရှာမှုတွေကိုရှော့ချသွားမှာမဟုတ်ကြောင်းထိုင်ဝမ်ကျွန်းအရေးဆိုင်ရာယုံပြောခွင့်ရဇော်ဖန်လျန်ကပြောခဲ့ပါသေးတယ်တရုတ်ပြည်မကြီးရဲ့အရှေ့ဘက်ကီလိုမီတာ160အကွာမှာရှိတဲ့ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံအစိတ်ပိုင်းတစ်ခုအဖြစ်တရုတ်အစိုးရကသတ်မှတ်ထားတာပါခင်ဗျာဖီယိုအမေရိကန်တိုင်းရဲ့စက်တင်ဘာ29ရက်ဗိုလ်ရုညထိတဲ့အောင်သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစတိုက်ပြောပြပေးမှာပါပထမဆုံးကတော့မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီထိန်းချုပ်မှုညှော့လာနေတဲ့အစီရင်ခံစာပါကရင်မျိုးသားစီယုံ KNU တပ်ဖွဲ့တွေနဲ့ပူးပေါင်းတပ်တွေရဲ့စီးရဲလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီရဲ့ထိန်းချုပ်မှုတွေညှော့လာနေတယ်လို့လေ့လာချက်အသစ်တစ်ခုကဖော်ပြလိုက်ပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်မှစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုအပါအဝင်ထိုးစစ်တွေကြောင့်ဒေသခံတွေထိခိုက်သေဆုံးရမှုတွေကိုလည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကင်ရက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မအေးမှပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းမှာစစ်အုပ်စုရဲ့အာဏာကျင်းပြောင်းလာခြင်းဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ခုကိုကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ခဲ့ရမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပူးပေါင်းတပ်ဖွဲ့တွေကတိမ့်ပိုက်နိုင်ခဲ့တဲ့စစ်ကောင်စီစခန်း24ခုရှိပြီးစစ်ကောင်စီအနေနဲ့စခန်းဆွန့်ခွာသွားတာဟာစခန်း38ခုရှိတယ်ဆိုပြီးဖော်ပြထားပါတယ်။ဒီစခန်းတွေဟာကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာဒေသတွေကစခန်းတွေဖြစ်တယ်ဆိုပြီးကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောဆိုသွားပါတယ်
။ဟုတ်တယ်မလုံးပါဘူး။ဆိုတော့ဒီကျိုးအခုမှဆက်ဆက်နေတော့ဆောင်းဆောင်းပြီးတော့ဒီကျိုးဟာကတော့အခုဒီလိုတချို့စစ်တပ်ကနေလည်းဘယ်လိုအပိုင်းနဲ့လုပ်ရမလဲ။ဆိုတော့ထားခဲ့တယ်။တချို့ကတော့မတိုက်ခိုက်ခြင်းတိုင်းဖြစ်နေ
တယ်။ဒီအင်းကြီးသင်္ကြန်နေလို့ဆိုတော့ကျွန်တော်တို့အခုဒီကောင်မှရှိတယ်ဆိုရင်သဘောတိုင်းအရှိတ်အဝါစမ်းပါမယ်နော်။ဟု
တ်ကဲ့။
ချင်းဒီမှာပါပေါ်လို့လည်းပါမယ
်။စစ်ကောင်စီအနေနဲ့ထိုးစစ်တွေလည်းမလုံနိုင်တော့သလိုခံစစ်တွေမှလည်းကြာရှုံးတာတွေရှိနေတဲ့အတွက်လေကြောင်းတိုက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုလုပ်ခဲ့ကြောင်းဒီအတွက်အာနာသိမ့်ပြီးနှစ်နှစ်ကျော်ကာလအတွင်းမှာအရက်သားတွေတိတ်ဆုံးတန်ရရတာတွေလည်းရာကနန်းနဲ့ရှိခဲ့တယ်ဆိုပြီးစောလာကပေါ်ကပြောပါတယ်
။ဒီနေ့တက်ခိုက်ကြောင်းလူတွေမဖြစ်အောင်ကြောင့်တိတ်ခိုက်တဲ့အရက်တွေဆုံးတော့ကျွန်တော်တို့ပေါင်းမိတယ်တော့ပြန်လာချစ်ဖြစ်ပြီးတော့ဗောဖြစ်ဖြစ်တာပြီးတော့လည်းရှိနေပြီ။ဒါကတော့လူတွေရဲ့တက်ခိုက်မှုကြောင့်ပါနော်။အခုကတော့ကျွန်တော်တို့လက်မနေရတာလူတွေလူတွေကပြင်ကြည့်နေတယ်တော့တိတ်ဆုံးတန်ရရတာတော့လေးရက်ကရှိ။တန်ရရတော့တော့၄ရက်ကျော်ရှိတယ်ဒီဆုံးတာတော့စစ်စစ်ပြရမော်အဲ့ဒါလည်းမကြည့်ဆောင်ပါဘူးကျွန်တော်တို့ဖတ်တမ်းက
စစ်ကောင်စီဘက်ကတော့သူတို့ထိန်းချုပ်ထားတဲ့နေမီကကျောင်းပေါင်း380ကျော်လဲလက်လွတ်ခဲ့ရပြီး အဲ့ဒီဒေတာတွေမှာပညာရေးလုပ်ငန်းတွေဟာသူရင်မျိုးသားအစည်းအရုံးပညာရေးဌာနအုပ်ချုပ်မှုအောက်ကိုရောက်သွားခဲ့တယ်လို့လည်းဆိုပါတယ်။ကယန်ယူထိန်းချုပ်နယ်မြေမှာရှိတဲ့စာသင်ကျောင်းပေါင်း19ကျောင်း၊ဖျားကျောင်း15ကျောင်း၊ဘုံကြီးကျောင်းပေါင်း10ကျောင်း၊စေပေကန်6ခုနဲ့စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်။အခုဆိုရင်ကယန်ယူထိန်းချုပ်ရာဒေတာတွေမှာစစ
ကျွန်မနိုင်ငံရဲ့အရှိတောင်ပိုင်းမှာစစ်ကောင်စီစခန်းတွေဆုံးရှုံးခဲ့တာကိုမယေးမှာပြောပြခဲ့တာပါအခုတော့နယ်မြေလုံခြုံမှုမရှိချိန်လာမယ့်ပွင့်လင်းရသည့်မြန်မာခီးသွားလုပ်ငန်းအလားအလာပါမြန်မာနိုင်ငံရဲ့လာမယ့်ပွင့်လင်းရသည့်မှာပြည်တွင်းပြည်ပခီးသွားဧည့်သည်တွေတွားရောက်လက်ပတ်တင်တဲ့ဒေသဆယ်လေးခုကိုဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
ဒါပေမဲ့နယ်မြေလုံခြုံမှုမရှိတာကြောင့်နိုင်ငံတချို့ကသူတို့နိုင်ငံသားတွေကိုမြန်မာနိုင်ငံတွင်ခီးသွားလာရေးဆိုင်ရာကန့်သတ်မှုတွေချထားတဲ့အတွက်ဒီမြမခီးသွားလုပ်ငန်းတွေအတွက်ဘလောက်ထိမျှော်လင့်လို့ရပါလဲဒီအကြောင်းသတင်းပေးဖို့ထားတာကိုဒေါက်ခင်မျိုးသက်ပြောပြပေးပါဦးခင်ဗျာပြည်ရင်ဒီပခီးသွားဧည့်သည်တွေအနေနဲ့လာမယ့်ပွင့်လင်းရာသီမှာဦးစားပေးတွားရောက်လက်ပတ်တင်တဲ့ခီးစဉ်ဒေသ ngập bì, biển u lụn, cá lo, ăn lì, đồng chí, cao đẳng, giáo phu, mà ao nè, bù đào, đi đào rồi cô, nhận thà là biết bao đấy. Nhà mình anh khi đó lúc ngày sinh nhật, anh ở cái thà u nâu nâu hàng gà rồi, làm mẹ October, November nè, December khi đó cá là rồi mà, đi cái này nè cá thế, chỉ riêng khi đó cá, bố bì nhà là này nè luôn, khăn mặn bao đấy.别人去到屋里，这单就死给了皮皮。啊，可能嘛，当单脚步尿了你了吧？第二年，印尼干的来要来办没？去到爱的这个，想要 visa， 困住被他来拽。皮包去的这个嘞，来没去到亚的嘛？尿了了亚的了，乌闹闹喊个，别话嘞。
皮包去到了，就那路第二年干的印尼干的，我们家这个嘛，是 visa 来个被来的拽。第二年干的印尼干的，去到的不。là quên bộ môn quần áo phụ sĩ bà đấy, thứ tiếng tiêu này nghe bọn nó, là bộ môn quần áo phụ sĩ bà đấy, thà chăm lo thì làm mẹ quên lấy nhà thì má khi đó bộ bị đốt tiêu này nghe khi đó để bộ bị nhà mẹ bọn nó.
Nhà má đi mà, cô biết cả là mà đang nghe cả, đi lên khi đó ở dưới đó cả, nhất sinh, xe đang vận chuyển xí cái là phía đi, đi bao khi đó ở đây cả, lê lên cho thì xí là ba, họ đến này khi đó cả thu tiền thà để thêm mà, sáng thì trong bên cả đi ra cho chú bảo vệ bên mẹ, lấy đôi mà rồi.你也是出国呗？那俺家那里多拉路亚的路，许多龙岩县那个标牌嘞。我爸妈在那里打个，本地人永安路那里个，那上那实地，实在俺那对比老板个沙路，那俺家那里也多拉款，没别的吧？哎，你那里个，那俺家那里许多那个，这个山上那里起身的皮带砖，许多龙岩砖那里，这里的边边高拉布砖，庙内那家的路，山皮长板个。可以到龙岩县的五个标牌嘞。
反正跟到那年去到嘞，没去得了宝贝，山地招牌啊的。那么那年嘛嘞，那年去到六百，去到龙，去到龙岩的店比较，那年的店少了，比平时去到里边多一点了。那年去到了，没去得了五百嘞，比较麻烦了。在员工路嘞，六百六百西边嘞，没接了。说，咱们去到亚地嘞，可能都要买他的麻烦了。比平时去到六百哪家吧？
来时起码，别人个南安家大人温养你嘞，是哪个嘞？南安那个阿婆子嘞，单养着呢。西边的龙安、六街那头嘞，这个来有大路、表路也难讲，都个表白嘞。American 嘞、Britain 南安这个嘞，都是南安大人个，你妈比嘞去多拉款，干得他吧嘞。各位该要个讲，你妈去多龙安、龙华一等个也比，这叫变比五毛南部的变九分的钱嘛，南安这。是的，阿那对呢，老实对，不离不开瑞江，可以多老管个，阿沿路布满边边，来把布对，看看你了，皮包嘞。
ခီးသွားလုပ်ငန်းလုပ်ကင်နေသူတွေကလည်းလာမဲ့ပွင့်လင်းရာသီအတွက်ကြည်ရင်းခီးသွားတွေကိုသာအဓိကအားထားရမယ်အခြေအနေရှိတယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်မြန်မာမှာနယ်မြေလုံခြုံမှုမရှိချိန်လာမဲ့ပွင့်လင်းရာသီပြပခီးသွားလုပ်ငန်းအဓိကထိခိုက်နေတာကိုဒေါက်တာမြတ်သက်ပြောပြခဲ့တာပါအခုတော့ American ကရေဂန် စာကြည့်တိုင်းမှာလုပ်မဲ့ရီပပ်ဘလစ်ကန်သမ္မတလောင်းစကားစစ်ထိုးပဲပါဒီနေ့ဗိုလ်တွင်း Republican Party အတွင်းသမ္မတလောင်းရှင်ပြိုင်မဲ့သူတွေ American ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒုတိယချိန်စကားစစ်ထိုးဖို့ရှိနေပါတယ် Republican Party Conservative တွေရဲ့စံထားမဲ့သူဖြစ်သတ်မှတ်ထားတဲ့သမ္မတလောင်း Ronald Reagan ထိမ့်မဲ့စာကြည့်တိုင်းရှိရာအဆောက်အဦမှာစကားစစ်ထိုးပဲကျင်းပမှာပါဒါကြောင့်လဲ Ronald Reagan ရဲ့ရည်တည်ချက်တွေနဲ့နှိုင်းယှဉ်သုံးသပ်စရာဖြစ်လာနေပါတယ် VOA သတင်းတော့ Caroline Brusetti ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါအောင်ခင်ဗျာ
Republican Party အတွင်းသမ္မတလောင်းနေဒုတိယကြိမ်စကားစစ်ထိုးပွဲကျင်းပမယ့်နေရာကတမိုင်းမှာအယောက် 40 မြောက်အမေရိကန်သမ္မတဖြစ်ဒါဝင်ယူခဲ့သူ Ronald Reagan ရဲ့မှတ်တရစာကြည့်တိုင်းမှာပါ Ronald Reagan ဟာ conservative ရဲ့တင်ကြတာဖြစ်စံထားခံရသူဖြစ်ပါလေ
Part of living better electrically
Ronald Reagan ကိုရုပ်ရှင်သေးဆောင်မင်းသားကြီးတယောက် liberal democrat တယောက်လိုပဲလူတွေကမြင်ခဲ့ကြတာပါ 1980 ခုနှစ်တွင်လူကြိုက်များတဲ့သူသမ္မတတဒဏ် 2 ချိန်တာဝန်ယူခဲ့သူ conservative စံတန်ဖိုးထားမှုတွေကိုထိန်းခဲ့သူအစိုးရအုပ်ချုပ်ရေးအဖွဲ့အစည်းကိုပုံမကြီးအောင်ချုံးခဲ့ပြီးအခွန်အရေးကိုလျှော့ချကာကွယ်ရေးသုံးစိတ်ကိုတိုးခဲ့သူပါလူတွေနဲ့ကြီးအကျယ်ထိအောင်ဆက်သွယ်ပြောဆိုနိုင်သူဖြစ်သူကိုသတ်မှတ်ခဲ့သလိုရိုးရှင်းတဲ့စကားလုံးတွေနဲ့တပိုင်းကိုဖြောင်းလဲခဲ့သူလည်းဖြစ်ပါလေ
Mr. Gorbachev tear down this wall
Reagan
has supplanted
Reagan ha American tamaima Abraham Lincoln ne ya asatho win la de lu chai a mya song Republican tiaw ba
Craig Shirley ya tamdaung Reagan ye mae swe si yom mu re ne aim yu raw ma dawin yu kae tu tamdaung Reagan chang sa hu 6 hu yee kae de tu ba ဒီနေ့ စကား စစ်တိုးပွဲမှာ Republican Party တွင် သမ္မတလောင်း ရှင်ပြိုင်သူတွေ သူတို့ Reagan နဲ့ နိုင်ရှင်ကောင်း နိုင်ရှင်ကြားလိမ့်မယ်လို့ ပြောဆိုပါတယ်
Mike Pence certainly evokes
Mike Pence ပြောတဲ့အကြောင်းအရာမှာ Reagan ရဲ့ရည်တည်ချက်ကို တေချာပေါက်ပြန်တွေးရပါတယ် Nikki Haley တို့ Rama Swami တို့လည်း အတူတူပါပဲ
စကား စစ်တိုးပွဲမှာ New Jersey ပြည်နယ် ဦးချိုရေးမှူးကောင် Chris Christine Florida ပြည်နယ် ဦးချိုရေးမှူး Randy Sandics South Carolina ပြည်နယ် ထက်လွတ်တော်အမတ် Tim Scott တောင် ကိုရိုင်းနာ ပြည်ထောင်စုရေးမှူးအောင် Nikki Haley ဇီဝ နည်းပညာလုပ်ငန်းရှင် Roman Sami နဲ့ သူတပ္ပတအောင် Mike Pence တို့ ပါဝင်ပါတယ် ပထမအကြိမ်စကားစစ်တိုးပွဲမှာတော့ Roman Sami က တရုတ်နိုင်ငံဟာ Ukraine ကို Russia ကျူးကျော်တာတဲ့ပုံပြီးစိုးရင်ရတဲ့နိုင်ငံလို့ပြောဆိုသွားပါတယ် ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးအောင် Nikki Haley ကတော့ Roman Sami ရဲ့အသက်အရွယ်နဲ့နိုင်ငံသားရေးမူဝါဒအတွေ့အကြုံနဲ့တာတွေကိုပြန်မေးခွန်းထုတ်သွားပါတယ် Tamdaung Ronald Reagan ha Turukhi Saka Sit Do Pwe Win Pyan Ngae De Chain Ga American Tamai Ma Atet Chi Song Ma Atet Ywe So De Kisa Bo Ma Pa Pa Nan Ne Tong Pyan Pyo So Kae Du Phit Ba
I am not going to exploit for political purposes
Chinaw Da Ngae De Atwe Chou Ma Shi De De Atai Khan Dwe Go Naingan Yi Atwe Nain Cha Amyat Thout Da Myo Chinaw Ma Lou Ba Bu
Aku De Chain Saka Sit Do Pwe Ma Republican Party Twin Sit Tan Dwe Ma Lu Du Thauk Khan Mu Amya Song Ya Ni De Donald Trump ပါမှာ မဟုတ်ပါဘူး။Nikki Haley က Trump ဟာ America မှာ "သူ မကြိုက်ဆုံး နိုင်ငံ"" ဤ သမားလို့ ပြောဆိုထားပြီး Christine နဲ့ Pence တို့ က "သမထ မဖြစ် တဲ့ သူ အရေးချင်း မပြည့် တဲ့ သူ"လို့ ဝေဖန် နေပါတယ်။ Rama Sami က တော့ Trump ဟာ 21 ရာစု ရဲ့ အကောင်းဆုံး သမထ ဖြစ် တယ် ဆို ပြီး ပြောဆိုထားတာပါ။ သမိုင်း သူတည်သည် စာရေးဆရာ Ewan Morgan က တော့ အခု အချိန် သမထ ဟောင်း Ronald Reagan သာ ရှိ နေ ခဲ့ရင် Republican Party အတွင် ပြောဆိုနေ ကြ ဖုန် တွေ ကို
သူကတကယ်ပဲနှင်းနှင်းချာချာစင်စင်ချင်ချင်နေတဲ့သူပါကြွားဝါရာမျိုးလှုပ်လှုပ်ထရှိတဲ့သူမဟုတ်ပါဘူးဒီနေ့ Republican Party အတွင်းကသဘောထားတွေနဲ့ဆိုရင်သူနဲ့မကိုက်ညီဘူးလို့ပြောရမယ်အချက်ပါသမထား
Ronald Reagan ပြောခဲ့မှုတဲ့အမှတ်တရစကားတို့လေးတစ်ခုကအခုဒီလဲလက်ခံကြတဲ့မင်းတွေကြားတဲ့မေးခွန်းတစ်ခုပါပဲ
Are you better off than you were
ဒီကနေ့လေးနေ့ကနေရှင်ရင်ပိုပြီးကောင်းအောင်ခင်ဗျာဘာလုပ်နိုင်ပြီလဲတဲ့ ဒီ မေကွန်း က အခု သမ္မတလောင်း မဲဆွယ် ပွဲ တွေ မှာ လည်း အဓိက ကြားတဲ့ မေကွန်း တစ် ခု ဖြစ် နေ တော့ မှာ ဒီနေ့ စကား စစ်တိုး ပွဲ မှာ ပါ မဲ့ ရှင် ပြိုင် မဲ့ သူ တွေ က Republican Party က နေ သမ္မတ ရွေးခံ ရအောင် ဥဆောင် နိုင် နေ ဆိုတာ ကို မဲဆန္ဒ ရှင် တွေ ယုံကြည် လက်ခံ လာ အောင် ပြ ြောဆိုကြအောင်မှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားယူပ
ါအမေရိကန်ကရေဂန်စာကြည့်တိုင်းမှာလုံးမဲ့ Republican သမ္မတလောင်းစကားစစ်ထုတ်ပွဲကြောင်းကိုသိန်းထိုင်ယူပြောပြခဲ့တာပါအခုတော့ဥရောပရဲ့ဘက်ထရီနဲ့လောင်စာဆဲအတွက်တရုတ်ကိုပုံမိခိုလာရဖို့ရှိနေတာပါဥရောပသမ္မတကကာဗွန်ထုတ်လွှင့်မှုလျှော့ချရေးကြိုးစားနေတာမို့လာမယ့်နှစ်တွေတဲ့ဘက်ထရီနဲ့လောင်စာဆဲတွေအကြီးအကျယ်လိုအပ်လာဖို့ရှိနေပြီးတရုတ်ကိုမိခိုရမယ့်အန္တရာယ်ရှိလာတယ်လို့ Reuters သတင်းအေဂျင်စီကရထားတဲ့ဥရောပသမ္မတအစီရင်ခံစာမှာဖော်ပြလိုက်ပါတယ်ဥရောပရဲ့စီးပွားရေးနဲ့စွန့်ရင်လုံခြုံရေးဆွေးနွေးမဲ့နောက်လအစောပိုင်းထိပ်သီးညီလာခံမှာဒီအစီရင်ခံစာကိုအခြေခံပြီးတော့ဆွေးနွေးကြမှာပါဒီကြောင့် Henry Richwell သတင်းပေးပို့ထားတာကိုမတ်သိန်ကီထိုက်ပြောပြပေးပါအောင်ခင်ဗျာ
Writer 3 agency ကလက်ခံရရှိတဲ့ဥရောပသမ္မတအစည်းအခမ်းအနားတစ်စောင်တည်းမှာတော့ရုရှားတို့ယူကရိန်းကျူးကျော်စစ်မတိုင်ခင်ကဥရောပအနေနဲ့စွန့်အင်အရေးရုရှားအပေါ်မှီခိုခဲ့ရတယ်လို့မျိုး2030ပြည့်နှစ်အရောက်မှာတော့လစ်သီယမ်အိုင်ယွန်ဘက်ထရီတွေနဲ့လောင်စာဆဲလ်တွေရရှိရေးအတွက်ဥရောပအနေနဲ့တရုတ်အပေါ်မှာမှီခိုလာရနိုင်ကြောင်းသတိပေးထားပါတယ်ဆွစ်ဇာလန်နိုင်ငံစိတ်ဂါလန်တက်တို့ကစီးပွားရေးပညာရှင်ဂွေရိုခေါ်စီကအခုလိုပြောပါတယ
် It is not too late
but ဘီနောင်မကြသေးပါဘူးသူတို့အနေနဲ့မြန်မြန်ဆန်ဆန်အေးအေးယူဆောင်ရွက်ရမယ်လို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့ဒီကန္နာမှာတရုတ်ကအလွန်ကိုပဲတွတ်တွတ်လက်လက်လုပ်နေပါတယ်။သူတို့ကကမ္ဘာချန်ပီယံပါ။ဒါအပြင်အာဖရိကလိုဒေသတွေကနေအပါအဝင်နေရာစုံကကုန်ညမ်းတွေကိုလည်းတစ်လုံးတစ်ခဲရရယူနိုင်ဖို့ကြိုးစားနေကြတာပါ။ဒီကိစ္စကသိပြီးအရေးကြီးတာကြောင့်ဥရောပနဲ့အမေရိကန်ကြားမှာစမ်းသစ်ပြောင်းလဲရေးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရေးကအရေးကြီးတယ်လို့ကျွန်တော်ရှုမြင်ပါတယ်။ကျွန်တော်အမြင်အရတော့ဒီကိစ္စကအရေးကြီးပါတယ်
။ European Battery Alliance လို့မျိုးယင်းနှိမ့်နှံမှုသူတွေတနာနဲ့ဖွံ့ဖြိုးရေးထုတ်ကိုမြင့်တင်ဆောင်ရွက်နိုင်မယ်။ဥရောပရဲ့ကိုပိုင်ဘက်ထရီကွန်ရက်တစ်ခုပေါ်ပေါက်လာရေးဆောင်ရွက်နေပါတယ်။ကျင်းသစ်မှာလည်းပထမဆုံးလျှက်စစ်ကဘက်ထရီစက်ရုံကိုမေးလအတွင်းမှာပဲဖွင့်လှစ်ခဲ့ပါတယ်။ကျင်းသစ်ဗန္ဒာရေးဝန်ကြီးဘရူနိုလမီယာကအခုလိုပြောပါတယ်
ဘက်ထရီစက်ရုံနဲ့တင်တိဆောက်ဖို့ရည်ရွယ်တာမဟုတ်ပါဘူးလုပ်ငန်းကွင်းဆက်ကြီးတစ်ခုလုံးကိုလည်းထိန်းချုပ်နိုင်ဖို့လိုအပ်ပါတယ်ပိုပြီးထုတ်လုပ်နိုင်ရေးအတွက်လိုအပ်တဲ့ပိုပြီးရဖို့လိုအပ်နေတဲ့အရေးကြီးတဲ့ပစ္စည်းတွေအရေးကိုအရင်ဆုံးစူးစမ်းနေပါတယ်အရေးကြီးတဲ့ပစ္စည်းတွေရရှိရေးအတွက်အာရှကိုအပြည့်အဝနှီးခိုးလို့မရနိုင်ပါဘူးဒါကြောင့်ဘက်ထရီတွေကိုပြန်လည်အသုံးပြုနိုင်ရေးလိုအပ်ပါတယ်
မက်ကနီစ်လစ်သီယမ်နဲ့ကိုဘော့တက်တူတို့လိုကုန်ချဲတွေရရှိရေးတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံထားပါတယ်။တရုတ်ကဒေါ်လာတန်း300ရင်းနှီးမြှုပ်နှံမှုနဲ့လစ်သီယမ်တပ်ဆင်ထုတ်လုပ်တဲ့စက်ရုံကိုပြီးခဲ့တဲ့ဇူလိုင်လအတွင်းဇင်းဘွားဘွေမှာတိဆောက်ခဲ့ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကလည်းတရုတ်နဲ့သဘောတူညီချက်တရက်ကိုဆွေးနွေးနေကြပြီးမြို့တော်ကန်ရှာဆာမှာရှိတဲ့ကိုဘော့နဲ့ချင်းညီအရင်းမြစ်တွေနဲ့ဒေါ်လာတန်းထောင်ချီတန်အခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုတွေလဲလှယ်မဲ့သဘောတူညီချက်ထွက်ပေါ်လာနိုင်ပါတယ်။စီးပွားရေးပညာရှင်သုံးသက်သူဂွေရိုခိုစီကအခုလိုဆက်ပြီးပြောပါတယ်
Beijing is able to operate
the EU အစိုးရဟာနိုင်ငံပိုင်လုပ်ငန်းကြီးတွေငွေကြေးမတည်သူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နိုင်စွမ်းရှိတာကြောင့်သူတို့ကငွေကြေးမတည်ပေးသလိုအခြေခံအဆောက်အုံအပါအဝင်အားလုံးဆောင်ရွက်ပေးနိုင်ပါတယ်။ဒါကြောင့်လဲသူတို့ကမြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ပြီးအနည်းဆုံးတော့ဥရောပထက်မြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ပါတယ
်။အာဖရိက၊အာရှနဲ့လက်တင်အမေရိကဒေသတွေကဓာတ်သတ္တုတွေရရှိရေးရှင်းပြမှုခါဆိုရင်အနောက်နိုင်ငံတွေအနေနဲ့တရုတ်အစိုးရရဲ့ဩစာလွှမ်းမိုးမှုကိုတံပြန်နိုင်ရေးအခွင့်အလမ်းတစ်ခုလည်းဖြစ်တယ်လို့သုံးသက်သူကော်စီကပြောပါတယ
် Providing good examples
ပညာရေးအပါအဝင်သူတို့ရဲ့ဖွံ့ဖြိုးရေးကိုကြည်ကြဲပြတ်ပြတ်ဆောင်ရွက်ပေးမှုနဲ့စံနမူနာကောင်းတွေနဲ့ဆောင်ရွက်ပေးမှုတွေဟာအနာဂတ်အတွက်အထူးပဲအရေးကြီးပါတယ်ဒီကိစ္စကိုတရုတ်နဲ့လွတ်ထားလို့မဖြစ်နိုင်ပါဘူ
းလာမယ့်နှစ်တွေအတွင်းမှာပဲဥရောပမှာကားတွေနဲ့အိမ်တောင်စုတွေအတွဲဘက်ထရီတွေနဲ့လောင်စာဆဲဝယ်လို့အဟာဆိုရင်လက်ရှိအခြေအနေထက်အဆ30တက်လာမှာဖြစ်ကြောင်းလဲဥရောပသမ္မတရဲ့အစိုးရခန်းစားကသတိပေးချပါတယ်ရှင်
။ဥရောပဘက်ထရီလောင်စာဆဲအတွက်တရုတ်ကိုပို့မိခိုလာရနိုင်တာကိုမတ်သိန်ကြီးထိုက်ပြောပြခဲ့တာပါ။အခုလိုသတင်းပေးဖို့ချက်အပြီးမှာတော့ဥချော်စန်တာနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအပါအဝင်ဗိုလ်ဒုညအပတ်စဉ်ခန္ဓာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့သံမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA American တရဲ့ဗိုလ်ရုညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းညယူဝတ်မှာတော့ဗိုလ်ရုညတိုင်းပြောပြနေကြဥကျော်စန်တာနဲ့ဆွနေခန္ဓာဆွနေထားတဲ့အလီဂျာနဲ့ဆွနေကန်နောက်လူလူနဲ့ကြံပါရေးနောက်အာကစားခန္ဓာအပတ်စဉ်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥကျော်စန်တာနဲ့ဆွနေထားတဲ့အလီဂျာနဲ့ဆွနေကန်ပါ။ NUG ဘလောက်ခီးပေါက်ပြီလဲခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။Democracy Federal ပြည်တော်စုထူထောင်မယ်ဆိုတဲ့ပန်းတိုင်နဲ့ချီတက်နေတဲ့ NUG အစိုးရဟာဘလောက်ခီးပေါက်ခဲ့ပါပြီလေ။ရှေ့လျရတဲ့ခီးအတွက်ဆိုရင်မတိတာလှပေမဲ့အလားတူကြွေးကြော်ထားတဲ့စစ်ကောင်စီနဲ့နှိုင်းယှဉ်မယ်ဆိုရင်အရွေးတော်စုံတရားရှိပါလား။ဥကျော်စန္ဒာကိုမမျှသစေအောင်ဆွေးနွေးထားပါရခင်ဗျာ
။မင်္ဂလာပါဥကျော်စန္ဒာရှင်
။မင်္ဂလာပါများရှင်။
အနာရှင်စနစ်ကိုဖျောက်ချပြီးတော့ဒီမိုကရေစီပန်းတိုင်ရီမန်းချက်နဲ့တွားနေတဲ့ဒီ NUG ဟာဘယ်လောက်ထိခီးရောက်နေပါပြီလဲ
အနာရှင်စနစ်ကိုဖျောက်ချမယ်ဒီမိုကရေစီပြီးတော့ဒီမိုကရေစီပြည်ဝတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်မယ်ဆိုတာသူရဲ့ကြွေးကြော်သံဖြစ်ပါတယ်ဆိုတော့ဒီကြွေးကြော်သံဟာအင်မတန်အလှမ်းဝေးတဲ့ပန်းတိုင်ဖြစ်ပါတယ်ဒီပန်းတိုင်ကိုရောက်ဖို့ဆိုတာမြန်မာသပိုင်းမှာပထမအဆုံးအချိန်ရဲဝံချက်မှတ်ထားတဲ့ပန်းတိုင်လည်းဖြစ်ပါတယ်တခါမှတော့အိမ်မက်မမက်ခဲ့ဘူးဒီလိုပြောရင်ရမယ်ဖြစ်ပါတယ်ဆိုတော့ဒီလောက်ခြေလျားတဲ့ခီးအတွက် NUG ရဲ့နှစ်နှစ်တာသက်တမ်းလှုပ်ရှားမှုကိုကြီးမယ်ဆိုရင်တော့အဲ့ခီးအတွက်တော့ပောက်ပြီးပြောဖို့ကတော့သိခက်ခဲပါတယ်သို့တော်လည်းပဲစစ်ကောင်စီရဲ့ရှင်ပြီးတော့တူတက်မှုအတက်အကျဘယ်လောက်ရှိလဲဆိုတာနှိုင်းရှိပြီးပြောလို့ရပါတယ်စစ်ကောင်စီကလည်းပဲ27 February မှာအနာသိမ့်ပြီးရင်တော့ဒီလိုပဲကြွေးကြော်ပြီးတော့ဆက်လာတာဖြစ်ပါတယ်သို့သောစစ်ကောင်စီကိုပြည်သူလူထောက်ခံမှုကမရှိဘူး။ဒါပြင်စစ်ကောင်စီဘက်မှအခက်အခဲတွေအကြတဲ့တွေစီးပွားရေးအခက်အခဲတွေအင်အားကျဆင်းလာတာတွေသူတို့တပ်တွေမှပြဿနာဖြစ်တာတွေစသဖြင့်ဆုတ်ယုတ်မှုတွေအများကြီးရှိလာပါတယ်။ NUG ဘက်မှာတော့အဲ့လိုမတွေ့ရဘူး။ပြည်သူထောက်ခံမှုပုံများလာတယ်။သို့ပြည်တွင်းစီးရေးအခြေအနေအရေးသာလာတယ်။ဒီစီးရေးအခြေအနေကိုတော့ကျွန်တော်တို့အစည်းအဝေးခမန်းနိုင်ဖို့သိခက်ခဲပါတယ်။အတိအကျအချက်လက်ကိုကျွန်တော်မရနိုင်ပါဘူး။သို့သော်လည်းပဲထွက်လာတဲ့စီးရေးတွေရသူတို့ဘက်ကအများကြီးတိုးတက်မှုရှိနေဆိုတာသိရပါတယ်။ဆိုတော့ဒူတွေကလည်းပဲသူတို့ပူပြီးထောက်ခံလာတာတွေ့ရတယ်စစ်ကောင်စီဘက်မှာတော့သူတို့ကိုတဖြည်းဖြည်းရှုတ်ချတာယုံကြည်မှုအားနဲ့လာတွေ့ရတဲ့အတွက်ကြောင့်အကြံဉာဏ်နှိုင်းရှင်ကြည့်မယ်ဆိုရင်တော့ NUG ဟာသူတို့မျှော်မှန်းထားတဲ့ပတ်နိုင်စီကိုဥတည်ပြီးတော့ရွေးလျားမှုတစုံတစ်ခုရှိနေတယ်လို့ပြောရင်မှားမှန်မဟုတ်ပါဘူးများစင
်နိုင်ငံတကာအခင်းချင်းမှာရော NUG ကဘယ်လောက်ထိအရှိရောက်နေပြီလို့ပြောလို့ရပါလဲ
နိုင်ငံတကာအခင်းချင်းဆိုတာကိုကျွန်တော်အမြင်ရိုးသားပြောရင်တော့နိုင်ငံတကာအခင်းချင်းဒီအုပ်စုဖွဲ့ပြီးတော့ရှင်ပြိုင်နေတဲ့အာဂဇာကွင်းကြီးတစ်ခုလိုပါပဲဘောလုံးကွင်းလိုဒါတခြားပွဲလိုပါပဲအာဂဇာရှင်ပြိုင်နေတဲ့အာဂဇာကွင်းလိုပါပဲကိုနဲ့အလွန်သင်းရကိုလူတွေကိုဆွဲပြီးတော့အုပ်စုဖွဲ့ပြီးကစားနေရတဲ့ပွဲပါဆိုတော့တရုတ်တို့ဆိုရပါဆိုရုရှားတို့အိန္ဒိယတို့စတဲ့နိုင်ငံတွေသူတို့ကလည်းပဲသူတို့ဘက်ကလေးသာမယ်ထင်တယ်သူတို့နဲ့တဲမဲ့လူထင်တယ်သူတို့ဆွဲမှာပဲဆိုတော့မြန်မာနိုင်ငံစစ်ကောင်စီကသူတို့ဘက်ကိုပါကောင်းပါသွားမယ်သူတို့လည်းပဲဘာကိုကြည့်ရမလဲဆိုတော့နိုင်ငံတကာတော်တော်များများကဒီစစ်ကောင်စီနဲ့ NUG မှာ NUG ကိုရှုတ်ချတာပုတ်ခတ်တာတွေသိမတွေ့ရဘူးစစ်ကောင်စီကိုကိုယ့်ဘက်ပါပြီးဘီလို့မသတ်မသိတိုင်အောင်ဝေဖန်ပုတ်ခတ်တာရှုတ်ချတာတွေသိမတွေ့ရပါဘူးဆိုတော့ဒါကိုကြည့်ရင်အဖြစ်နိုင်ငံတကာအတိုင်းအဝန်းဟာအမှန်တူသဘောပေါက်ကြတယ်ဘသူမှန်းလို့ဘသူမှန်းနေရဘယ်ဘက်ကဖြစ်သင့်တယ်ဆိုတာသူတို့သိပုံရတယ်သို့တော်လည်းပဲသူတို့နိုင်ငံအကျိုးစီးပွားတဲ့ချစ်ချင်ပြီးတော့ပြောနေရတယ်လို့ပဲယူဆမှာဖြစ်ပါတယ်စစ်ကောင်စီကိုရှုတ်ချတာတွေများတယ်လို့ကျွန်တော်ပြန်ပြောရင် NUG ကိုရှုတ်ချတဲ့နိုင်ငံတကာရဲ့ညာချက်ထုတ်ပြန်ချက်တွေဘယ်နိုင်ငံဘက်ကမှသိပြီးတော့ပြန်လာမတွေ့ရဘူးလို့ပြောမှာဖြစ်ပါတယ်ဆိုတော့ဒီမှာကြည့်မယ်ဆိုရင်တော့နိုင်ငံတကာအခင်းကျင်းမှာလည်းပဲ NUG ဘက်ကအခြေအနေဟာတဖြည်းဖြည်းတိုးတက်မှုရှိနေတယ်အခုဆိုရင်နိုင်ငံသားရေးဝန်ကြီးအဆင့်နေနဲ့NUG နိုင်ငံသားရေးဝန်ကြီးဒေါ်စီမောင်တွေ့နေရတွေ့တယ်အစောပိုင်းကတော့အဆင့်မြင့်အရာရှိလောက်နဲ့သူတို့ကတရားမဝင်တွေ့ဆုံမှုတွေရှိခဲ့တယ်အခုနောက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးကိုယ်တိုင်အစိုးရဖွဲ့ဝင်တွေကိုယ်တိုင်တွေ့လက်ခံပြီးတော့တွေ့နေတာတွေတွေ့ဆုံတာတွေမြင်လာရပါတယ်ဆိုတော့သူတို့ဘက်ကတိုးတက်မှုရှိတယ်လို့ပြောမှာပါအ
ဲဆိုအခုဥကျော်စန္ဒာပြောသလိုဆိုရင်နိုင်ငံတကာကဒီ NUG ကိုတရားဝင်အသိမှတ်ပြုရေးကိစ္စရောဘယ်လောက်ထိဖြစ်နိုင်ပါသလဲ
တရားဝင်အသိမှတ်ပြုရေးဆိုတာနိုင်ငံတကာဥပဒေအရအတားအဆီးတွေရှိပါတယ်ကျွန်တော်ပထမဆုံးတစ်ခုရှင်းပြချင်တာကတော့ နိုင်ငံကိုအသိမှတ်ပြုမှလားအစိုးရကိုအသိမှတ်ပြုမှလားနိုင်ငံ state or နိုင်ငံတော်ဆိုရဟာ territory population sovereignty government ဒီကုန်းအင်္ဂါလေးခုနဲ့ပြည့်စုံရပါတယ် territory နည်းပြပိုင်ဆိုင်မှုအတိအကျယတိပြရှိရမယ် population အတိအကျရှိရမယ် sovereignty စိတ်အရေးကြီးတယ် sovereignty ဆိုတာအဲ့ဒီနိုင်ငံခုလုံးကကိုစားပြီးပြီးတော့ကမ္ဘာနိုင်ငံတွေနဲ့သူနဲ့ဆက်ဆံရင်ဒီနိုင်ငံနဲ့ဖြစ်တဲ့ပြဿနာတွေကိုတခြားနိုင်ငံတွေနဲ့ဒီအစိုးရနဲ့ဆက်ဆံရင်ပြည်လဲအောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေရှိတယ်။နောက်ပြီးတော့မှအစိုးရပေါ်တယ်ဆိုတော့ NUG ဘက်မှာဒီလောက်ထိမပြည့်စုံပါဘူး။ဘာဖြစ် NUG နဲ့ဆက်သလိုမြန်မာနိုင်ငံပြည်တွင်းနဲ့ပတ်သက်တဲ့ကိစ္စတွေဆက်ဆံတဲ့နေရာမှာတခြားကိစ္စတွေဒီ NUG ကမဖြစ်ရှိနိုင်တာရှိပါလိမ့်မယ်။သူတို့ရဲ့နိုင်ငံသားတွေကိစ္စသူတို့ရဲ့စီဘွားရေးနဲ့ပတ်သက်တဲ့တခြားဆက်နွယ်မှုတွေဆိုရင်တိုင်းပြည်ထဲမှာချုပ်ကင်ထားတဲ့အစိုးရနဲ့သူတို့ထိတွေ့ဆက်ဆံရပါတယ်ဆိုတော့အဲ့ဒီဟာကိုချင်းချင်းပြီးတော့ energy ကိုတည်ဝင်အသီးမပြုတ်မလားမပြုတ်လားဆိုတော့လည်းနိုင်ငံတကာကချင်းချင်းစဉ်းစားရပါတယ်အစိုးရအနေနဲ့အသီးမပြုတ်ပေါ့လေသို့ပေမဲ့လည်းဥရောပသမဂ္ဂလိုနိုင်ငံတွေဆိုလို့ရှိရင်သူတို့ကတော့တော်တော်များများအသီးမပြုတ်တဲ့ energy တည်ဝင်အစိုးရအဖြစ်နဲ့အသီးမပြုတ်ရပြောကြပါတယ်အာဆီယံကတော့အသီးမပြုတ်လို့မဖြစ်ဘူးပြုတ်ဖို့တိုက်တွန်းနေတယ်သူတို့ကလည်းပဲထီထောင်ချောင်ဖြစ်နေရတယ်သူတို့စောစောကပြောတဲ့အခြေအနေပဲသူ့ကိုလုံအောင်အသီးမှတ်ပြလိုက်ရင်စစ်ကောင်စီကလုံအောင်ပြစ်ပယ်ရမှာဆိုတော့မြန်မာပြည်ထဲမှာရှိနေလောလောဆယ်ကိစ္စနဲ့သူတို့ဆက်ဆက်ပြီးပြောမယ်ဆိုရင်ဘယ်လိုလုပ်ပြီးတော့ထိတွေ့ဆက်ဆံမလဲဆိုတော့ဒါတွေကိုလည်းစဉ်းစားမယ်လို့ထင်ပါတယ်ဆိုတော့နိုင်ငံကအသီးမှတ်ပြဖို့တည်ဝင်အသီးမှတ်ပြဖို့ဆိုတော့ NUG ဘက်ကလည်းဆိုင်လိုက်မတက်ကြိုးစားနေတယ် NUG ရဲ့ဝန်ကြီးတွေဘက်ကထုတ်တဲ့စာတွေကိုတွေ့ရင်နိုင်ငံကသူတို့အဝေးပြေးအစိုးရတို့ဂျပ်ဆက်ဆိုရဆက်ဒိုဂါဗမန့်တို့မြင်နေတယ်အဲ့လိုမဟုတ်ဘူးငါတို့တည်ဝင်ဆိုရဖြစ်တယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့သူတို့ဘက်ကတော့သူတို့တောင်းဆိုမှာပဲနိုင်ငံတကာဘက်ကလည်းပဲသူတို့ချင်းချင်းစဉ်းစားစရာတွေရှိနေတယ်ဥပဒေအရလက်တွေ့ဖြစ်နိုင်မဖြစ်နိုင်ဆိုတာစဉ်းစားနေလို့တောင်းနေမှုတွေတော့ရှိတယ်လို့ထင်ပါတယ်မဟုတ်လား
အဲ့နောက်တစ်ချက်ကကြတော့တမတ်ကြီးဥကြုံမိုးထွန်းကိစ္စပါဒီဥကြုံမိုးထွန်းကိုကုလသမဂ္ဂဆိုင်ရာဒီမြန်မာအမြင်ရင်းကိုယ်စားလှယ်ဖြစ်ဆက်ပြီးထားမယ်ပေါ့ဒီနှစ်မှလည်းအဲ့လိုခံမှန်းကြပါတယ်ဥကြုံမထွန်းကိုရိုင်းကလည်း VUE နဲ့တွေ့ဆုံမေးမြန်းခဲ့မှာဒီသဘောမျိုးအရေးအမွေပြောပါတယ်အဲ့တော့သူ့ရဲ့နေရာဘလောက်ထိအရေးပါပါလဲ
အရေးပါပါတယ်သူကမြန်မာနိုင်ငံရဲ့သူ့ကိုအမြဲတမ်းကိုယ်စားလှယ်ဖြစ်ကုလသမဂ္ဂတည်ဝင်အသိမှတ်ပြုလိုက်တယ်ဆိုရင်သိပြီးတော့အရေးပါပါတယ်စောစောကပြောသလိုစစ်ကောင်စီကိုလုံအောင်ပြစ်ပယ်ပြီးတော့သူတို့နဲ့ပဲဆက်သွယ်ရတော့မှာဆိုတော့ကုလသမဂ္ဂအဒီတန်းကအသိအခက်ခဲကြုံရတယ်ကုလသမဂ္ဂဟာတနေ့နိုင်ငံတွေတဲ့နိုင်ငံတော်အဖွဲ့အစည်းတရားတွင်လည်းကုလသမဂ္ဂရဲ့ဆက်နွယ်နေတဲ့အေဂျင်စီတွေပေါ့အဲဒီအဖွဲ့အစည်းတွေမြန်မာနိုင်ငံထဲမှာအလုပ်လုပ်နေရတယ်အများကြီးရှိပါတယ်ဥပမာအဖြစ်ဥပမာအဖြစ်တော့ humanitarian ကိစ္စကိုစာနာမှုကိစ္စကိုလုပ်နေ OCHA လို့အဖွဲ့အစည်းတွေလုပ်နေရတယ်နောက် WFP လို့စာမျက်နှာရေးခအဖွဲ့အစည်းတွေသူတို့လုပ်နေရတယ် UNICEF လို့အဲလိုလုပ်နေသူတို့နဲ့ဆက်ဆံပြီးတော့ပြည်တွင်းမှာလုပ်နေရတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်ဆိုတော့ဥကြုံမိုးထွန်းကိုတည်ဝင်permanent representative အဖြစ်အသိမှတ်ပြုလိုက်ရင်စစ်ကောင်စီကလုံအောင်မပတ်သက်တော့သူတို့နဲ့ချင်းအဲ့ကိစ္စကိုပြည်ထောင်စုမှာဆက်ဆံလို့မရသေးပါဘူး။အဲ့ကိစ္စမှာကုလသမဂ္ဂအတွက်အခက်အခဲတစ်ခုကြုံရတာဖြစ်ပါတယ်။နောက်တစ်ခုလူတွေအယုံဆိုင်နေရတာ credential committee credential committee ဆိုရက်ဦးဇလဲရွေးချယ်ရေးအဖွဲ့ထဲမှာအဓိကကတော့ American တရားဥပဒေချပါပဲ။ကျန်တဲ့နိုင်ငံပေါက်စားတွေကသူတို့ထည့်ထားတာသာဖြစ်ပါတယ်။ဆိုတော့ဒီသုံးနိုင်ငံကိုကြည့်ပြီးတော့လူတွေကတရားဥပဒေရာရှာကတော့စစ်ကောင်စီရဲ့လူဒီလိုလေကိုတွက်ကြတယ်ဒါပေမဲ့တရုတ်ဟာစစ်ကောင်စီကိုလုံအောင်ဟာငါတို့လူပဲဆိုပြီးတော့မျက်စိမှိတ်ပြီးတော့ထောက်ခံနေမဲ့နိုင်ငံတော့မဟုတ်ပါဘူးသူတို့ကကမ္ဘာမှာဂုံတိကရှိတဲ့နိုင်ငံကြီးအမေရိကန်နဲ့ပခုံးရှင်းရှင်ပြီးတော့ငါတို့လည်းပဲဂုံတိကရှိတဲ့နိုင်ငံကြီးဆိုတဲ့ဖြစ်ကိုရအောင်ကြိုးစားနေတဲ့နိုင်ငံပါတချို့အီရန်နဲ့ဒါပါလေဆာအူဒီအာရေဗျပဋိပက္ခတွေကိုသူကစစ်ဆက်ပြီးလို့အောင်မြင်ခဲ့တယ်ဒီလိုဂုံတွေကိုသူကဆက်ထိတ်မှသူကဆိုတော့အဲ့လိုဂုံတိကကိုအကြခံပြီးတော့စစ်ကောင်စီဘလောက်ဆုတ်ပြတ်သက်နေနေဘလို့လူခွေးချိုးဖောက်နေနေငါတို့ဇွတ်မိတ်ပြီးထောက်ခံမယ်ဆိုပြီးဆုံးဖြတ်ချက်ကတရုတ်လုံးမှာမဟုတ်ပါဘူးအဲ့ဒီချင်းချင်းကျဲတဲ့ level တရုတ်ကအများကြီးစဉ်းစားမှာပါငါဘလို့လူသိနေမလူသိဘူးဆိုတာကိုဒါကြောင့်လည်းပဲဒီ credential committee ရဲ့အစည်းအဝေးဆုံးဖြတ်ချက်ရုတ်တရက်ကြလာဖို့ခက်ခဲတယ်ဒီလိုပဲအချိန်ဆွဲလာခဲ့တာဖြစ်ပါတယ်ဆိုတော့အခုတမကြီးဥကြုံမိုးတွန်းကိုဆက်လက်ထားရှိခြင်းအဖြစ်မွင်ပစေဒုံမူကျိုးပေါ်လေသူတို့ကလည်းအဖွဲ့အစည်းလိုက်ဝင်လုပ်လို့ရတယ်မြန်မာပြည်သူတွေရဲ့ဒုက္ခကိုကိုယ်စားပြုပြီးတင်ပြမဲ့လူတယောက်ကလည်းဒီမှာရှိနေဆိုတော့ဒီအနေထားကိုကောက်နေစပြီးသူတို့ဆုံးဖြတ်လာနိုင်လို့ထင်ပါတယ်။ဒါကြောင့်လည်းဥကြုံမထွန်ကသူပဲဆက်လက်ရှိအောင်မယ်လို့သူလည်းတွက်ဟန်တူပါတယ်။ဒါကျွန်တော်ရဲ့တွက်ဆချက်ပေါ့လေ။ဆိုတော့အဲ့လိုလာလာအဲ့လိုရှိပါတယ်။
အဲ့ကျွန်မတို့ရှေ့ကိုမျှော်မှန်းပြီးတော့ကြည့်မယ်ဆိုရင် NUG ဟာဒီအချိန်အတိုင်းဆက်ပြီးတော့ရှိနေမယ်လို့ထင်ပါလား
။ NUG ပေါ်မှာအများကြီးမူတည်ပါတယ်။ NUG ဟာအင်အားစုကိုအလုံးစည်းလုံးညီညွတ်ညွတ်ညွတ်ဖြစ်အောင်လုပ်နိုင်ရင်ဒီတိုင်းဆက်ပြီးတော့ရှိနိုင်ပါတယ်လူတွေတော်တော်များများစံစည်းရဖြစ်ကြတာကတိုင်းရင်းသားတွေရဲ့ယုံကြည်မှုကို NUG အပြည့်အဝရနိုင်ပလားဆိုတာဖြစ်ပါတယ်တိုင်းရင်းသားတွေရဲ့ယုံကြည်မှုကဗမာကိုကိုးစားပြုသောအဓိကကိုးစားပြုသောအစိုးရအဖွဲ့အင်အားစုထုအနေနဲ့တခါမှသမိုင်းမှာမြန်မာလွတ်လပ်ရေးပြီးကြတာမစူးစူးနိုင်ခဲ့ပါဘူးအဲ့ဒီကြောင့်သူတို့ကအများအားဖြင့်ပြူပြူကွဲကွဲနဲ့ဖြစ်လာခဲ့ပါတယ်ဆိုတော့အခု NUG ကတော့သူတို့ဒီဗမာကိုကိုးစားပြုတာမဟုတ်ဘူးအကုန်လုံးကိုကိုးစားပြုဖို့ကြိုးပမ်းပါတယ်စပီးလုပ်တယ်ဒါပေမဲ့လည်းသူတို့ကဘလောက်ပဲကြိုးပမ်းဒီအဆင့်ကိုမရောက်သေးဘူးလို့ထင်ပါတယ်အဓိကအဖြစ်တိုင်းရင်းသားတွေရဲ့အမြင်မှာသူတို့ဗမာလူများစုကြီးစိုးသောအစိုးရအဖွဲ့အစည်းတစ်ခုသာမြင်တယ်ဆိုတော့ဒီလိုသံတရားပြောက်ဖို့အတွက်တော့ trust building ခေါ်တာပေါ့လေယုံကြည်မှုတည်ဆောက်ဖို့သိခက်ခဲတဲ့ကိစ္စပေါ့ဒီဟာကိုသူတို့ဘယ်လောက်ထိလုပ်နိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်ပါလိမ့်မယ် NLD အစိုးရတချင်ကပြောခဲ့တာပဲတိုင်းရင်းသားပါတီတွေကဘာညာပြောတာကိုကျွန်တော်မှတ်မိတယ် NLD ဝန်ကြီးတချို့ကအေးဆိုရင်ဟာငါတို့ဒီမှာတိုင်းရင်းသားပါတီဆိုတာသိကြမရှိဘူးအဲ့တော့တိုင်းရင်းသားတွေအလုံးကိုကိုးစားပြုထားတဲ့ပါတီပြောတယ်အပြောသာပြောတယ်လက်တွေ့မှတကယ်မဟုတ်တော့သူပြောတဲ့စကားဟာဒါတံမြန်အကျိုးသက်ရောက်ပြီးတော့လူတွေကတံပြားပူဖြစ်စီရတာတုံ့သွားခဲ့ပါတယ်ဆိုတော့ NUG ဟာအဲ့လိုအမှားယွင်းတွေကိုရှောင်ပြီးတော့တကယ်တိုင်းရင်းသားတွေကိုထိုက်ထိုက်လဲဖြစ်အောင်စီးဥနိုင်ဖို့တိတ်အရေးကြီးပါတယ်နောက်ပြီးတော့အခုခါမှာ NUG အတိုက်ခံအင်အားစုတွေထဲမှာအကွဲပြဲသတင်းတွေထွက်လာတယ်ဒါလည်းပဲသူတို့အတွက်အထုလက္ခဏာပြတဲ့ကိစ္စတွေပါဒီဟာတွေကိုပြေလည်အောင်ဖြေရှင်းနိုင်ပြီးတော့ညီညီစီလုံးဥဆောင်နိုင်မယ်ဆိုရင်တော့စီကိုတူလာမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ပါတယ်အဲ့ဒီအချက်ပေါ့လေ NUG နဲ့ပတ်သက်ပြီးတော့ဟိုဥဆောင်မှုမှာဒစည်းတစ်လုံးနဲ့ပေါ်ဆောင်နိုင်မှုမရှိဘူးဆိုပြီးတော့ဝေဖန်ကြပါတယ်အဲ့ဒီဟာကတော့ဘလောက်အတိုင်းတာထိမှန်နေထင်ပါလေ
အဲ့ဒါခေါင်းဆောင်မှုပေါ့လေ leadership နဲ့ပတ်သက်ပြီးတော့ပြောကြတာတွေ့ပါရဲ့အများစင်မေးရဲ့မေးခွန်းဆက်ဆက်ဟုတ်တယ်ဥမာအဖြစ်ဒေါအောင်ဆန်းစုကြည်လူခေါင်းဆောင်မျိုးပေါ့ကွယ်အဲ့ဒီက leadershipကဲတနင်္ဂနွေဘောမှာဩဇာလွှမ်းမိုးနိုင်တဲ့ခရစ်မာစီရဲခေါင်းဆောင်မှုမျိုးလိုအပ်တယ်အန်ယူဂျီမှာအဲ့လိုမရှိဘူးလို့ပြောကြတယ်တချို့ကအဲ့ဒါလည်းပဲတချို့ပညာရှင်တွေကရှေ့ပါတယ်မြန်မာနိုင်ငံမှာနေဦးတော်ဟန်ရဲ့ပေါ်ပေါက်ဟာဒေါအောင်ဆန်းစုကြည်ရဲ့လက်ညှိုးနဲ့ပေါ်ပေါက်လာမဟုတ်ဘူးဒါပြည်သူတွေရဲ့စန္ဒနဲ့တူညီသောစန္ဒနဲ့အုံကြပြီးတော့ပေါ်ပေါက်လာတာဖြစ်တယ်နောက်ပြီးတော့မြန်မာနိုင်ငံရေးဟာလူတူတယောက်ကိုမနိုင်ထားပြီးတော့စီလုံးညို့ပြီးဆက်လက်လှုပ်ရှားမယ်အချင်းချင်းမျိုးမဟုတ်တော့ဘူးစူပေါင်းကောင်းဆောင်မှုနဲ့ညီညွတ်နဲ့ဆက်သွယ်မယ်သဘောဖြစ်တယ်ဆိုပြီးတော့သုံးသပ်သူလည်းရှိပါတယ်ဆိုတော့ဒီကောင်းဆောင်မှုပြဿနာကတော့နည်းနည်းဟိုဘက်ဒီဘက်နှစ်ဖက်လုံးစဉ်းစားစရာဖြစ်ပါတယ်အကောင်းဆုံးကတော့တယောက်တည်းပြောတဲ့တသွေးတသံနဲ့တညီတညွတ်တည်းဆုံးဖြတ်နိုင်ရရင်တော့ကောင်းတာပေါ့ဒီမိုကရေစီဆိုတဲ့သဘာဝကတော့မတူကွဲပြားမှုတွေရှိတာပေါ့ဒီမိုကရေစီမဟုတ်တဲ့ဆိုရင်တော့ဒါတညီတညွတ်တည်းဒီမိုကရေစီမှလည်းပဲအကုန်လုံးတူညီနိုင်ရင်တော့ကောင်းတာပေါ့လေဆိုတော့ညီညွတ်မှုကအဓိကပါပဲဆိုတော့စုပေါင်းကောင်းဆောင်မှုကညီညွတ်အောင်ဖန်တီးနိုင်တယ်ဆိုရင်လည်းဖြစ်တယ်သူရင်းဖို့တကယ်တမ်းစစ်မှန်တဲ့ခေါင်းဆောင်တယောက်ကဥဆောင်သွားမယ်ဆိုရင်လည်းဖြစ်ပါတယ်ဒါမှမဟုတ်ဒီအဆင့်ဒီဘုံရန်သူကိုတိုက်ခိုက်တဲ့နေရာမှာဆန့်ကျင်တဲ့နေရာမှာသာညီညွတ်မှုမဟုတ်ဖ ೇನೆ ဒါပြီးသွားလို့ကိုရီးယားမြောက်မှန်းချက်ဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စ်နဲ့တီထောင်ရေးအတွက်လည်းပဲဆက်လက်ပြီးတော့ညီညွတ်သွားဖို့လိုတယ်ဆိုတာကတော့အဓိကကြမ်းမထင်ပါဘူးများ
ဖက်ဒရယ်ဒီမိုကရေစီရေးစစ်ကောင်စီနဲ့ရှင်ရင် NUG ခီးပူပေါက်လာပြီမဲ့ယုံကြည်မှုပိုတိဆောက်ဖို့လိုသေးတာကိုဦးကျော်စံသားနဲ့မမျှသေးအောင်လို့ဆင်းနေကြတာပါအခုတော့ပတ်စင်လူထုနဲ့ဂျမိုင်းကန္နာမှာစီဂျူယောဂအမျိုးအစားနှစ်အကြောင်းနဲ့ကာကွယ်ရေးကိုဒေါက်တာသင့်စောကဒေါက်တာဘူအောင်ကျော်နိုင်ကိုမေးမြန်းထားပါတယ်ခင်ဗျာ
စီဂျူယောဂကိုအမျိုးအစား1နဲ့အမျိုးအစား2ဆိုပြီးတော့အမျိုးအစား2မျိုးခွဲခြားကြည့်နိုင်ပါတယ်အများဆုံးတွေ့ရတာကတော့အမျိုးအစား1စီဂျူယောဂဖြစ်ပါတယ်ဘလူးလူတွေမှာအမျိုးအစား1စီဂျူယောဂအမျိုးအစားဖြစ်နိုင်တယ်ဆိုတာကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်စီဂျူယောဂမှာအဓိကအပြင်တော့ဆရာတို့အမျိုးအစား1နဲ့အမျိုးအစား2စီဂျူယောဂဆိုပြီးရှိတယ်အမျိုးအစား1စီဂျူယောဂကတော့ဆရာတို့ဒီအချိုဓာတ်ကိုထိန်းသိမ်းပေးတယ်အင်ဆူလင်ဟော်မုန်းကိုထုတ်လုပ်ပေးတယ်ပန်ခရီးယားစ်ထိခိုက်ပျက်စီးလို့နော်ဒီအချိုဓာတ်ကိုမထိန်းသိမ်းနိုင်မင်းနဲ့စီဂျိုယောဂဖြစ်တာပေါ့နော်အမျိုးအစား1ယောဂပေါ့အဲ့တော့အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ကာကွယ်ဖို့ခက်တယ်ပေါ့နော်ကာကွယ်လို့မရနိုင်ဘူးယောဂဖြစ်ပြီးတော့စီဂျိုဆက်ဖြစ်သွားတာအဲ့တော့အမျိုးအစား1စီဂျိုယောဂကတော့ဒီခန္ဓာကိုယ်ထဲမှာထွက်လာတဲ့ဒီစီဂျိုထိန်းသိမ်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေကိုအဟံတာနှောက်ယှက်ဖြစ်တဲ့အတွက်ကြောင့်စီဂျိုထိန်းသိမ်းမှုနော်အချိုဓာတ်ထိန်းသိမ်းမှုနည်းပါးပြီးတော့စီဂျိုယောဂဖြစ်တာဒါက ဒါကြောင့်မလို့ဆရာတော်ကာကွယ်ရေးအကြောင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ချင်တော့အမျိုးအစားနှစ်စီဂျူယောဂါကိုကာကွယ်လို့ရနိုင်တယ်ဒါဆိုဘယ်လိုကာကွယ်ရမလဲဆိုတော့စားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းအပြင်ဆရာတို့ကမျိုးအစားနှစ်စီဂျူယောဂါကိုကာကွယ်နိုင်မှာဖြစ်ပါတယ်နော်ဒါဆိုလို့ရှိရင်ဘယ်လိုလူတွေကကာကွယ်ဖို့လိုတယ်လဲဘယ်လိုလူတွေကမျိုးအစားနှစ်စီဂျူဖြစ်ဖို့အခွင့်အလမ်းပိုများလဲပေါ့နော်အဲ့ဒါတွေဆရာတို့လေ့လာချက်တွေရအဝလွန်တဲ့လူနော်ကိုယ့်ရဲ့ကိုယ်ခန္ဓာကိုယ်သည်ရှိတဲ့ရက်မှာရှိတဲ့ရှိတိုက်တဲ့လေးချိန်ထက်ပိုမြင့်နေတယ် overweight လို့ခေါ်တယ်အဲဒါဆရာတို့ BMI နဲ့ပြောမယ်ဆို25ထက်ကျော်တဲ့လူတွေက overweight ပေါ့เนาะအဲ့တော့နောက်တစ်ခါ BMI 30ထက်ကျော်တဲ့လူတွေဆိုလို့ရှိရင်ဆရာတို့ကအဝလွန်လို့သတ်ပတ်တယ်ပေါ့เนาะအဲ့တော့အဝလွန်တဲ့လူတွေမှာဆရာတို့ကစီးကျိုဖြစ်နိုင်ဖို့အခွင့်အလမ်းများတယ်အစီအစားများတဲ့လူတွေသွေးတွင်းအစီများတဲ့လူတွေမှာဒီမျိုးစားနဲ့စီးကျိုဖြစ်ဖို့ပိုများတယ်နောက်တစ်ခါတော့မိသားစုရာဆိုရင်ရှိတဲ့လူတွေမှာမျိုးစားနဲ့စီးကျိုယောဂဖြစ်ဖို့အခွင့်အလမ်းများတယ်
အမျိုးအစားနှင့်စီဂျူယောဂါဖြစ်နိုင်ခြေတွေရော့ကျသွားအောင်ကြိုတင်ကာကွယ်လှုပ်ဆောင်ထားလို့ရပါတယ်ဘလူချက်တွေကိုရှောင်ကျဉ်ပြီးဘလူချက်တွေကိုလိုက်နာလှုပ်ဆောင်သင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ့
တော့နံပါတ်1အရေးကြီးဆုံးကတော့ဗာလဲဆိုရှေ့မှာဆရာတို့ပြောတဲ့အထဲမှာလည်းပါတယ်မိမိရောက်ရှိနေတဲ့ခန္ဓာကိုယ်လေးချိန်ကိုရှော့ချပေးရအဲ့တော့ရှော့ချပေးရမယ်ဆိုတာအဓိကအဖြစ်ဆရာတို့ BMI 25ထက်ကျော်တဲ့သူတွေကိုပြောတာပါနော်အဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဆရာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့နော်ဆိုတော့ဒီလိုလူတွေမှာဆရာတို့ကကိုယ်လေးချင်းကိုရှော့ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်စီးကျိုဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဆရာတို့သုတေသနရလတ်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်လေးချင်းကို9ရာခိုင်နှုန်းရှော့ချပေးမယ်ဥပမာပေါင်200ရှိတဲ့လူက14ပေါင်ရှော့ရမယ်လို့ပြောတာပေါ့နော်14ပေါင်လောက်9ရာခိုင်နှုန်းရှော့ချပေးမယ်ဆိုလို့ရှိရင်အမျိုးအစားနှစ်စီးကျိုဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်။အဲ့တော့နံပါတ်1ကတော့ဗာလဲဆိုရင်လှုပ်လှရှားရှားနေထိုင်တာ။အဲ့တော့ခန္ဓာကိုယ်၄ချိန်ဝါချင်းပိတ်ရင်းနဲ့မဆိုင်မင်းနဲ့ကိုယ်လက်လှုပ်ရှားလုပ်မယ်ဆိုလို့ရှိရင်လည်းစီးကျိုမျိုးစားနှစ်စီးကျိုဖြစ်ပွားမှုကိုရှော့ချနိုင်တယ်နော်။အဲ့တော့ကိုယ်လက်လှုပ်ရှားလှုပ်လှရှားရှားနေခြင်းအပြင်ဗာဒီအကျိုးကျေးဇူးရနိုင်လဲဆိုရင်နံပါတ်1ကတော့ခန္ဓာကိုယ်ရဲ့၄ချိန်နော် body weight ကိုနည်းနည်းရှော့ချနိုင်မယ်။ခန္ဓာကိုယ်တွင်းမှာမြင့်နေတဲ့အချိုဓာတ်တွေကိုရှော့ချနိုင်မယ်။ကိုယ့်ရဲ့ခန္ဓာကိုယ်တွင်းမှာရှိတဲ့အင်ဆူလင်ဟော်မုန်းတွေသူ့ရဲ့လုပ်ငန်းဆောင်တာတွေကိုပို့ပြီးတော့မှန်မှန်ကန်ကန်လုပ်လာနိုင်မှာပေါ့နော်အဲ့တော့မျိုးစားနှစ်ယောဂါကဒီခန္ဓာကိုယ်တွင်းမှာရှိတဲ့အင်ဆူလင်ဟော်မုန်းရဲ့လုပ်ငန်းဆောင်တာတွေဟာဟန်တာနှောက်ယှက်ခံရလို့စီးကျိုမထိန်းနိုင်ဘူးเนาะဒါကြောင့်ကိုယ်လက်လှုပ်ရှားလုပ်ရင်သူ့ရဲ့လုပ်ငန်းဆောင်တာတွေပိုကောင်းလာနိုင်တဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်တွင်းရဲ့အချိုဓာတ်ကိုရှော့ချပေးနိုင်နောက်တစ်ခုကတော့အစားအသောက်နော်အစားအသောက်မှာတော့ဆရာတို့ကသူအဓိကအချက်၃ချက်ပြောထားပါတယ်။နံပါတ်၁ကတော့အသီးရွက်အသီးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများတန်းကျန်းမာရေးဒီအသိပညာပေးတဲ့အခါမှာအများတန်းပြောတာပေါ့နော်။အဲ့မှာမှဆရာတို့ကဒီစီးကျိုထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့အချက်ကလေးတွေရှိပါတယ်။အဲ့ဒါတော့ခရမ်းကျင်သည်ပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ့်ငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပြီးလို့ရှိရင်ဆရာတို့ကစီးကျိုဖြစ်ပွားမှုကိုရှော့ချပေးနိုင်မယ်။နံပါတ်၄ကတော့ဗာလဲဆိုလို့ရှိရင်အစီတွေနော်လူတွေမှာအစီနေစဉ်လိုအပ်ချက်ရှိပါတယ်ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီဓာတ်လိုအပ်တယ်ပေါ့နော်ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပြဖို့လိုပါတယ်ပေါ့နော်အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့နော်အဲ့တော့အဲ့ထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငားရတဲ့အစီတွေအဲ့တော့ကိုယ်စားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်ပြေဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရစေ။နောက်တစ်ခါနိုးနဲ့နိုးရက်ပစ္စည်းကရတဲ့အစီတွေပေါ့နော်ဥပမာမလိုင်လိုမျိုးတို့ဒိန်ခဲလိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်။သူ့ကိုကြတော့ရှော့ချပြီးတော့စားသုံးပေးဖို့တို့အပ်တယ်ပေါ့နော်။အဲဒါကြောင့်အစီစားသုံးတဲ့အခါမှာလည်းကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီဂျူယောဂါကိုအားကွယ်နိုင်မှာဖြစ်ပါတယ်။
အဖြစ်များတဲ့အမျိုးအစားနှစ်စီဂျူယောဂါကိုယောဂဖြစ်ဖို့ရာခိုင်နှုန်းနည်းသွားအောင်ကြိုတင်ကာကွယ်လှုပ်ဆောင်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျေးဇူးတော
်စီဂျူယောဂါကာကွယ်ရေးအသေးစိတ်တွေကိုဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးကဏ္ဍမှာမေးမြန်းပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုဆက်နားဆင်ကြည့်ရှုအောင်ပါအာရှအာကစားပြိုင်ပွဲကိုတရုတ်နိုင်ငံဟန်ဆူးမြို့မှာပြီးခဲ့တဲ့စနေကဖွင့်လှစ်လိုက်ပြီးမြန်မာဘောလုံးအသင်းကတော့အုတ်စုကနေနောက်တစ်ဆင့်ကိုတက်သွားပါပြီ။ဒီလိုမြန်မာအာကစားအဖွဲ့ရဲ့အခြေအနေတွေနဲ့အတူဝူရှူးကစားသမားတွေရဲ့လက်ချင်ပြင်ဆင်မှုတွေကိုလည်းကိုရီးယားနိုင်ငံကစူးစီးပြောပြပေးပါအောင်ခင်ဗျာ
။မ င်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံဟန်ဂျူးမြို့မှာကျင်းပတဲ့19ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့ဒီကနေ့စနေနေ့ကဖွင့်လှစ်လိုက်ပါတယ်ဟန်ဂျူးမြို့ကအိုလံပစ်အားကစားကွင်းကြီးမှာဖွင့်ပွဲအခမ်းအနားကို Digital နည်းပညာတွေအသုံးပြုပြီးတော့အခမ်းအနားလှပစွာဖွင့်လှစ်ခဲ့ပြီးတော့အဲ့လိုမျိုးအခမ်းအနားလှပစွာဖွင့်လှစ်နိုင်ခဲ့တဲ့အတွက်ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့နိုင်ငံကအိုလံပစ်ကော်မတီဒုတိယဥက္ကဋ္ဌဟွန်အန်တိုနီယိုဆာမရန့်ဂျူနီယာကိုတိုင်ကတရုတ်နိုင်ငံရဲ့ဂျိုးပန်းဆောင်ရွက်ချက်တွေကိုချီးကျူးပြောဆိုသွားခဲ့ပါတယ်။ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့မြန်မာအားကစားအဖွဲ့တွေဝင်ရောက်ရှင်ပြိုင်နေတဲ့အထက်ကအမျိုးသားဘောလုံးပွဲတွေမှာတော့မြန်မာကအုပ်စုအိမ်ဖွင့်ပွဲစဉ်မှာဘင်္ဂလားဒေ့ရှ်ကိုတကူကိုမရှိနဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့တရုတ်သင်းကို၄ဂိုးကိုမရှိနဲ့ရှုံးပြီးနောက်ဆုံးပွဲမှာအိန္ဒိယနဲ့တကူစီတီကျခဲ့ပါတယ်။ဒါကြောင့်မြန်မာအသင်းဟာတပွဲနိုင်တပွဲတည်တပွဲရှုံးလေးမှတ်ရပြီးတော့အုပ်စုတတိယရပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားခဲ့ပါတယ်။အဲ့မှာတော့မြန်မာအသင်းဟာနာမည်ကြီးဂျပန်နဲ့တွေ့မှာဖြစ်ပြီးတော့စက်တင်ဘာ28ရက်နေ့ကြာသပတေးနေ့မှာကစားကြမှာဖြစ်ပါတယ်။ဝူရှုပြိုင်ပွဲတွေဘက်မှာတော့အင်္ဂါနေ့ကကျင်းပခဲ့တဲ့နန်းချွန်လက်တိုင်းနဲ့နန်းတောင်ဒါတိုင်းအမျိုးသမီးပြိုင်ပွဲတွေမှာတော့အေရှင်တရုတ်နိုင်ငံကချန်ဟွီယင်းကပထမရပြီးတော့မလေးရှားကတန်ချောင်မင်းကဒုတိယဥစ်ဘက်ကစ္စတန်ကဒါယာလတိရှိဗာကတတိယရသွားခဲ့ပါတယ်ဒီပွဲမှာတော့မြန်မာနိုင်ငံကမအေးသစ္စာမြင့်လဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အဆင့်6ရရှိခဲ့ပါတယ်ခင်ဗျာဒီပွဲမှာနောက်ထပ်တင်ဆက်ပေးသွားမယ့်အကြောင်းအရာကတော့ဦးရှူအားကစားနည်းရဲ့နေကျင်မှုရဲ့အကြောင်းဖြစ်ပါတယ်ဦးရှူအားကစားနည်းမှာဘာတွေကအဓိကကြတဲ့အားကစားသမားတွေအနေနဲ့ဘယ်လိုလေ့ကျင့်ပြင်ဆင်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြန်မာလက်ရည်စင်ဦးရှူကစားသမားမဆန်ဒီဦးကိုမေးမြန်းကြည့်ထားပါတယ
်မဆန်ဒီဦးရဲ့အပြိုင်ပွဲတစ်ခုဝင်မယ်ဆိုရင်ဒီခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းကပြင်ဆင်ရတယ်လို့မျိုးနောက်ပြီးတော့စိတ်ပိုင်းဆိုင်ရာအရာလည်းပြင်ဆင်ရတာရှိတယ်အဲ့တော့အဲ့ဒီအတွက်ရောညီမတို့ဘလို့တွေလေ့ကျင့်ကြလဲ
အဓိကတော့ညီမတို့ကစိတ်ပိုင်းဆိုင်ရာတော့အမြဲတမ်းကိုကဘယ်လိုပြောမလဲဂျုံကျင်မှုရှိအောင်အမြဲတမ်းပြင်ဆင်နေအဲနောက်ပြီးရှင် training ပြင်ပန်းလာပြီဆိုတော့ရှင်အဓိကတော့ဟိုခန္ဓာကိုယ်ကအဲ့လိုကြွက်သားတွေနာကျင်တာမျိုးတွေပါဖြစ်လာတဲ့အခါမှာလည်းမလျှော့လိုက်ပဲနဲ့ပေါ့နော်တစ်ခါလေးကြိုင်ရှိရတဲ့တချို့ကြွက်သားတွေပါနာလာပြီဆိုတော့ရှင်လျှော့ကျင်တာ training နာကျင်တာမျိုးတွေရှိတဲ့အချိန်မျိုးမှာလည်းအဲကိုပြန်ပြီးတော့ပေါ့နော်အာတတိပေးရတယ်ပြန်ပွဲကနီးနေပြန်ပွဲကအချိန်ကတ်တယ်ပေါ့နော်အဲတော့နားလို့မရဘူးဒီလိုမျိုးနာကျင်နေရဟာတွေကိုပဲတွန်းလှန်ပြီးတော့မှတစ်ခေတ်တစ်ဆင့်ဆင့်တစ်ဆင့်နဲ့အဲ့လိုမျိုးတိဆောက်သွားရမယ်ကြွက်သားဆိုလို့ရှင်အဲ့လိုပဲနာနေဒီမဲ့လေနာနေတဲ့အဟာကိုပဲထပ်ပြီးတော့ထပ်ပြီးတော့မှဂျိုးဆိုင်ဂျိုးဆိုင်နဲ့မှဒီနာနေရဲ့ကြွက်သားရနေပြီးတော့မှပုံမပြီးတော့အာတန်မာလာမယ်ပေါ့နော်အဲ့လိုပုံစံမျိုးနဲ့အာကိုပြန်ပြီးတော့ဖြေပေးပြီးတော့အဲ့လိုမျိုးပြင်ဆင်ရတာကိုပြောတာပေါ့
ဒီခန္ဓာကိုယ်ကြံ့ခိုင်မှုအတွက်ဒီလေ့ကျင့်တဲ့အခါမှာရောဘလို့ဘာတွေဟောလောက်ရလဲ
ဟုတ်ရှိမှာကြတော့ဘယ်လိုပြောမလဲခန္ဓာကိုယ်ကောင်းခါခြေလက်အစုံပေါ့နော်အကုန်လုံးကိုကလေ့ကျင့်ရတယ်စူးစမ်းရတယ်တံမာဖို့လိုတာပေါ့နော်ကြွက်သားဒီနောက်ပြီးလို့ရှိရင်ကြွက်သားတန်နေုံနဲ့လည်းမပြီးဘူးအဲ့လိုမျိုးပခုံးနေပါရေဆိုရင်လည်းအာတစ်ခါကျရင်ကြွက်သားကဟိုအရန်ကြီးလှုပ်လိုက်လို့ရှိရင်လည်းအကုန်ချက်သွားတာမျိုးတွေလည်းကိုရဖြစ်လို့မရဘူးပေါ့နော်။ပေါ့ဆိုဆွဲပြီးတော့ swim နေနေစောတဲ့ဟာမျိုးတွေလည်းရှိတာဆိုတော့အလေးမရင်လည်းအဲ့လိုမျိုးပဲဟိုအလေးမတဲ့အခါကျတော့ညီမတို့ကပောက်ကွဲအားရဖို့အတွက်အလေးတင်ပြီးတော့ပေါ့နော်။တင်ပြီးတော့မှပောက်ကွဲအားရဖို့လေ့ကျင့်ရတယ်လို့မှတခါတော့လေ့ကျင့်ရင်လည်းတက်လုံးပါအတွက်အဲ့လိုမျိုးဟိုဘောလုံးဝင်ပြေးတာမျိုးတွေပါလည်းလုပ်ရတယ်။နောက်ပြီးလက်ကောက်ဝက်ကအစအဲ့လိုမျိုးပေါ့နော်။ခြေချင်းဝက်အစုံအကုန်လုံးအသေးစိတ်ပေါ့နော်။အဲ့လိုမျိုးအလေးနဲ့လည်းလောရတယ်တခြားအဲ့လိုအလေးနဲ့ဒီဝူရှူဒီကစားွက်တွေနဲ့တွဲပြီးတော့မှလည်းပေါင်းဆက်ပြီးတော့အဲ့လိုမျိုးလောရတဲ့ lesson များနေလည်းရှိရဲပေါ့နော
်နောက်တစ်ခုကဒီ body balance ပေါ့နော်အဲ့ဒီဟာလည်းတော်တော်အရေးကြီးတယ်လို့အဲတွေ့ရတယ်လို့ပဲအဲ့ဒီအပိုင်းကိုနည်းနည်းရှင်းပြပါလား
balance တွေကတော့ညီမို့လိုရဲပေါ့နော်ဘာလို့လဲဆိုတော့ဒီနန်းသူနန်းသူလို့ခေါ်ရဲဒါလေးပုံမှာခုံပြီးတော့ညင်တဲ့ဟာမျိုးတွေပါတာပေါ့နော်အဲအဲ့လိုဟာမျိုးတွေဆိုလို့ရှိရင်လေသူကနည်းနည်းလေးမှသူကလှုပ်လို့မရအောင်အဲဘယ်လိုပြောမလဲညင်ကြတဲ့နေရာလေးမှဆိုရှင် back ဆိုပြီးတော့ညင်ရမယ်ညင်ရရမယ်နည်းနည်းလေးခန္ဓာကိုယ်လေးနောက်ကိုနည်းနည်းလေးယိုင်တာအစအဲ့လိုမျိုးဘယ်လိုပြောမလဲ leg လေးတစ်ချက်မြောက်သွားတာအစအကုန်လုံးကအမှတ်ဖြတ်တဲ့အတွက်ကြောင့်မလို့အာဒါ balance ကလည်းအမြန်လေးချင်းရတယ်တခါလေကြားလို့ရှိရင်အောက်မှာပေါ့နော် balance book တွေပါနေအဲ့လိုမျိုးတည်ချင်းရမျိုးကြီးရှိရဲ့ရှင်တခါလေကြားရင်အောက်ကဖော့တွေပါခြံပြီးတော့မှကိုငိန်ရမယ်ပေါ့နော်လုတ်ပြရမယ်ဒီအငိန်ကစားွက်တွေကိုအဲ့လိုမျိုးပြော့နေတဲ့နေရာမှာလည်း balance ထိန်းတာမျိုးကြီးလည်းလုပ်ရရဲ့ရှင်ဟုတ
်ဝူရှုကစားသမားတယောက်အတွက်အတိအကအရေးပါဆုံးအချက်တွေဆိုရင်ရောဘာလို့ပြောလို့ရမလဲ
အဓိကအချက်ကကြတော့ပြောမယ်ဒါစိတ်လိုပဲပြောရမှာပေါ့နော်အခုနောက်ပိုင်းကစားလုံးမိုင်းအကောင်လုံးက mind game လို့တော့ပြောလို့ရတယ်ပြောတယ်ပေါ့ဘာဖြစ်လဲဆိုတော့အပြင်မှာဘလောက်ပဲကစားတာကောင်းကောင်းဘလောက်ပဲငြိမ်ငြိမ်ပေါ့နော်အထဲရောက်လို့ရှိရင်ကိုယ်ကိုယုံကြည်မှုအားလေးနည်းနည်းလေးနဲတာနဲ့ကိုကကိုမဟုတ်တော့တဲ့ပုံစံမျိုးပေါ့ကိုအရင်ကလေ့ကျင့်ထားတဲ့ဟာကြီးလည်းအရာမရောက်သွားတာလည်းအများကြီးရှိရယ်ပေါ့နော်အဲ့အတွက်ကြောင့်မို့လို့ဘူရှူးမှမဟုတ်ဘူးတခြားအာဂဒါနီရောဘူရှူးမှရောပေါ့နော်အဓိကကတော့အာဒါကိုယုံကြည်မှုရှိရှိနဲ့ပေါ့နော်ကိုလိုရမယ့်အလုပ်ကိုဒီဒီနီလုပ်ဖို့မိုင်းပေါ့အဓိကကတော့အဲ့လိုမြင်ပါတယ်ရှင်ဟုတ်
အဲ့ဒီအတွက်ကိုရောညီမဘယ်လိုလေ့ကျင့်
အဲ့ဒါကြောင့်သူပြောရမလဲ training chain တိုင်းမှာကိုအဲခုံတဲ့အချိန်တိုင်းမှာလေ့ကျင့်တဲ့အချိန်တိုင်းမှာလုံးဝတတိလွတ်လွတ်လုံးဝမဖြစ်ဖက်နဲ့အချိန်တိုင်းမှာပေါ့နော်ငါလည်းဝဲမှာသုံးမဲ့ techniques မျိုးပေါ့ mind work သုံးမဲ့ technique ကိုအမြဲတမ်းတစ်ချိန်မှမပြတ်ကွက်ဖက်နဲ့ရုံရုံကြည်ကြည်နဲ့အဲ့လိုမျိုးလေ့ကျင့်ရတာပေါ့အဲညီမဆိုရင်ခုံတော့မယ်ဆိုလို့ရှိရင်အာဘယ်လိုပြောမလဲငင်ကိုငိမ့်မယ်အာခုံလိုက်ပြီးပြန်ကြရတဲ့အချိန်မျိုးပဲပေါ့နော်ကိုလုံးဝအဲ့ခုံတော့မယ်ဆိုရင်ငင်ကိုငိမ့်မယ်အဲ့လိုပုံစံမျိုးလေးပေါ့အဲ့လိုကိုဖိအားပေးတဲ့အရာလေးရှိတယ်။နောက်တချို့တွေဆိုရဲအဲ့လိုပဲတချို့တွေကြခုံတဲ့အချိန်မှာရှားရမယ့်နေရရှားရမယ့်နေလားအဲ့အဲ့လိုမျိုးတွေ့ကြလဲခြိုက်ပြီးရနဲ့တောင်းတာအဲ့ဥပမာပေါ့နော်အဲ့လိုမျိုးကိုယ့်ရဲ့စိတ်ကိုပြင်ဆင်ရမယ်ကိုငိမ့်တက်တဲ့အဲ့ဒီကိုယ့်ရဲ့ကိုပရက်ရှာပေးတဲ့စကလုံးတွေရှိတယ်ပေါ့အဲ့ဒါတောင်းရကြောက်တော့မတူအဲ့လိုမျိုးလေးကိုအချိန်တိုင်းမှာရုံရုံကြည်ကြည်နဲ့အဲ့ဒါဒီလိုကြီးရနဲ့ဘယ်လိုပြောမလဲအောင်မြင်အောင်လုပ်နိုင်နေဆိုတဲ့ဟာမျိုးကိုအဲကိုယ့်ရဲ့မိုင်းအောင်ကိုယ့်ရဲ့ခန္ဓာကိုယ်အောင်ယုံကြည်အောင်အချိန်ချင်းလေ့ကျင့်ပါတယ်ရှင
်အဲ့ဒီမှာတရားထိုင်တာတို့ဘာလို့အဲ့လိုမျိုးတွေနဲ့စိတ်ကိုတည်ငြိမ်အောင်လုပ်တဲ့ဟာမျိုးတွေပေါ့ပို့ပြီးတော့ concentration ကောင်းအောင်ပေါ့အဲ့ဒီဟာမျိုးတွေပါလေရောရှိလား
အဲ့တော့လုံးရင်တော့ပိုကောင်းမယ်လို့တော့ထင်တော့ပါတော့ညီမကတော့အဲ့လောက်ချီတော့လုံးတော့လုံးလေးလုံးထားမရှိဘူးတခါတလေကြားလို့ရှိရင်ကြားတော့လေအဲ့လိုမျိုးပေါ့မအိတ်ခင်မှာအဲ့လိုမျိုးခုံကြည့်ခုံနေပေါ့နော်စိတ်နေပေါ့နော်စိတ်နေအဲ့လိုလေ့ကျင့်တာမျိုးတွေတော့ရှိတယ်အဲ့လိုမျိုးစိတ်နေဒီနေရာရောက်ရင်ငါဘာကိုပြောမယ်ဘာကိုလုပ်မယ်ဆိုရင်ဘာဖြစ်မယ်ပေါ့အဲ့လိုပုံစံမျိုးလေးနဲ့စိတ်နေလေ့ကျင့်တာမျိုးတွေတော့ရှိတယ်တကယ်အဲ့လိုကစားတဲ့အခါမှာလည်းအဲ့ဒီပုံစံအတိုင်းပဲကိုပြောရမယ့်နေရာကိုခိုင်းရမယ့်နေရာမှာအဲ့ဒီပုံစံအတိုင်းရုံကြီးကြီးလုပ်ဖို့အတွက်စိတ်နဲ့အများကြီးနေချင်တယ်ဟုတ
်မန်ဆန်နီဦးဟာအသက်14နှစ်အရွယ်မှာမြန်မာလက်ရေးစင်ကစားသမားစတင်ဖြစ်လာခဲ့ပြီးတော့2009ခုနှစ်ကစတင်ပြီးတော့အရှေ့တောင်အာရှအားကစားပြိုင်ပွဲတွေအပါအဝင်အာရှအားကစားပြိုင်ပွဲနဲ့ကမ္ဘာဝရှုပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံအတွက်လည်းစုစိတ်တွေများစွာယူပေးခဲ့သူဖြစ်ပါတယ်ခင်ဗျာ
မြန်မာကျိုးပန်းမှုတွေကိုရရန်နိုင်ငံအားကစားခန္ဓာမှာနာဆင်ကြည့်ရှုခဲ့ရတာပါအခုတော့ VO ရဲ့ဗိုလ်လူညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချက်ကိုမက်ခင်လေးပြောပြပေးပါအောင်ခင်ဗျာ
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသပင်လယ်နဲ့ရေဒက်စခန်ဌာနချုပ်ရှိရာနေရာကိုပြီးခဲ့တဲ့သတင်းတစ်ပတ်ထဲယူကရိန်းရဲ့တိုက်ခိုက်မှုမှာအမေရိကန်နဲ့ဗြိတိန်တို့ကကူညီခဲ့တယ်လို့ရုရှားဘက်ကဆွဆဲခဲ့ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမရီယာဇာဟာရိုဗာကတော့ဒါဟာနေတိုးရဲ့ဂျိုရုနဲ့ကင်းနောက်ဒေနေကဲ့သို့အနောက်နိုင်ငံတွေရဲ့ထောက်လန်းရေးနည်းလမ်းတွေကိုအသုံးပြုတိုက်ခိုက်တဲ့ကြိုတင်စီစဉ်တိုက်ခိုက်မှုလို့ပြောပါရတယ်။အမေရိကန်အရာရှိတွေကတော့စစ်လက်နက်ပစ္စည်းတွေနဲ့လေ့ကျင့်ရေးတွေထောက်ပံ့ပေးထားပြီးမြေတိုက်ခိုက်မှုမှာတော့တိုက်ရိုက်ပါဝင်တာမျိုးမရှိဘူးလို့ညင်းဆိုထားပါရတယ်။မြောက်ကိုရီးယားကိုလွန်ခဲ့တဲ့2လကဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့အမေရိကန်စစ်သား Travis King ကိုမြောက်ကိုရီးယားကနေတရုတ်နိုင်ငံဘက်ကိုမောင်းထုတ်လိုက်ခဲ့ပြီးတဲ့နောက်အခုအမေရိကန်အာဏာပိုင်တွေလက်ထဲကိုရောက်နေပြီလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရတယ်။သူပြန်လွတ်လာတဲ့အသေးစိတ်အချက်လက်တွေကိုတော့အဲ့ဒီအရာရှိကထုတ်ဖော်ပြောဆိုထားတာမရှိပါဘူး။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ online လိင်လည်မှုနဲ့လူကုန်ကူးမှုတွေကိုတားဆီးနိုင်မှုအတွက်တရုတ်မြန်မာနယ်စပ်အနီးမှာကန့်သက်နေမြေတစ်ခုထားဖို့ဒေသခံအာဏာပိုင်တွေကပြင်ဆင်နေပါတယ်။အောက်တိုဘာ1ရက်နေ့ကနေဒီနှစ်ကုန်ထိတန်ချွန်းမြို့နယ်အတွင်းကိုလူနဲ့မော်တော်ယာဉ်တွေသွားလာမှုကိုကန့်သက်ဖို့ယူနန်ပြည်နယ်အာဏာပိုင်တွေကထုတ်ပြန်ထားတာပါရှင်
။ကျေးဇူးပါမခင်လေး။ VO ရဲ့ဗိုလ်လူညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လို့ရမှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့Cedric Franklin နဲ့ Robert Bastu ဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ကဒီအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.